Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုမေလ26ရက်နေ့တနင်္ဂနွေနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်တည်းတည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်အတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဂါဇာကိုအစ္စရေးကထိုးစစ်အရှိန်မြှင့်နေပေမဲ့လာမယ့်သတင်းပတ်တည်းစစ်ဆန့်ညှိနှိုင်းမှုပြန်ဆဖို့အလားအလာရှိနေပါလေ။ထိုင်ဝမ်ရေလက်ကြောင်းမှာတရုတ်ရဲ့စီရေးလေ့ကျင့်မှုအပေါ်အမေရိကန်ကအထူးစိုးရိမ်မိကြောင်းစနေနေ့မှာပြောပါတယ်အိန္ဒိယနောက်ပိုင်းဂူဂျာရတ်ပြည်နယ်အပန်းဖြေကစားကွင်းတစ်ခုမှာစနေညနေလောင်ကျွမ်းတဲ့မိကြောင်းလူ24ဦးထက်မနည်းသေဆုံးသွားပါတယ
်အခုလောနောက်ဆုံးရသတင်းတွေပြီးမှာတော့မလေးရှားမှာတရားမဝင်ဝင်ရောက်လာသူတွေကိုစီမံချက်နဲ့ဖမ်းဆီးနေရမှာမြန်မာနိုင်ငံသားတွေလည်းဖမ်းဆီးခံရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုဥစွာတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ဒို့အတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကဘာသတင်းတွေကတူတာဆက်တဲ့အပတ်စဉ်ကာလတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြပါမယ
်။ Israel တပ်ဖွဲ့ဝင်တွေဟာဂါဇာကမ်းမြောက်တစ်လျှောက် Hamas အဖွဲ့ကိုအရှိန်မြှင့်ပြီးစစ်ဆင်နေပေမဲ့တစ်ဖက်မှာလည်းလာမယ့်သတင်းပတ်ထဲမှာစစ်ဆင်ညှိနှိုင်းမှုအသစ်ပြန်ဆောက်နိုင်ဖို့အလားအလာရှိနေတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတို့ကစတင်နေမှာပြောပါတယ်။ Israel ရဲ့ Mossad ထောက်လိုက်အကြီးအကဲက American CIA ထောက်လိုက်အကြီးအကဲ William Burns နဲ့ Qatar ဝန်ကြီးချုပ်တို့နဲ့တွေ့ဆုံပြီးနောက်ပိုင်းစစ်ဆင်ညှိနှိုင်းမှုအသက်အတွက်ဆုံးဖြတ်ချက်ချခဲ့တယ်လို့အဲ့ဒီသတင်းရင်းမြစ်က Writer ကိုပြောပါတယ်။တွေ့ဆုံမှုအပြီးမှာတော့လာမယ့်သတင်းပတ်ထဲမှာ Egypt, Qatar နဲ့ American တို့ဥဆောင်တဲ့စစ်ဆင်ညှိနှိုင်းမှုတွေဟာအဆိုပြုချက်အသစ်တွေပေါ်မှာအခြေခံပြီးဆွေးနွေးကြမယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲအပြည်ပြည်ဆိုင်ရာတရားရုံး ICJ ကဂါဇာတောင်ပိုင်းကရာဖာမြို့မှာထိုးစစ်တွေချက်ချင်းရပ်ဖို့တောက်ကြတဲ့ကအမိန့်ချထားပေမဲ့အစ္စရေးတပ်တွေဟာတိုက်ခိုက်မှုတွေဆက်လုပ်နေပါတယ်။ရာဖာမြို့ကန်တွေရဲ့ပြောဆိုချက်အရဘုံတွေမပြတ်ကျဲနေပြီးရာဖာအရှိဂျန်းကိုဝင်ရောက်ခဲ့တာပြင်အလဲပိုင်းနဲ့အနောက်ပိုင်းဒေသတွေကိုလည်းတိုက်ခိုက်နေတယ်လို့ဆိုပါတယ်။ဒါဟာလူတွေကိုချောက်လန့်ပြီးမြို့တွေကနေထွက်ပြေးအောင်လှုပ်တာလို့ပြောပါတယ်။ဂါဇာရဲ့တခြားဒေသတွေမှာလည်းအစ္စရေးတိုက်ခိုက်မှုတွေပြင်းထန်နေပြီးစနေနေ့တရက်ထဲမှာတည်းဂါဇာတဝက်လူ32ဦးသေဆုံးခဲ့ကြောင်းပါလက်စတိုင်းဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အစ္စရေးရဲ့အဓိကနယ်စပ်စခန်းကိုဖျက်ပြီးဂါဇာကမ်းမြောင်နယ်ကိုကုလသမဂ္ဂရဲ့အကူအညီပေးရေးကုန်တင်ကားတွေဆီလွတ်ဖို့သဘောတူညီချက်ရရှိထားကြောင်းအီဂျစ်ကတောက်တန်းနေမှာပြောပါတယ်။ဒါပေမဲ့ဂါဇာတောင်ပိုင်းရာဖာမှာတိုက်ပွဲတွေပြင်းထန်နေလို့ဒီစာနာမှုအကူအညီရင်တန်းဟာဂါဇာတွေကိုအမှန်တကယ်ဝင်ရောက်နိုင်ခြင်းရှိမရှိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့နှစ်ပတ်ကျော်တွင်အစ္စရေးကရာဖာကိုထိုးစစ်ဆက်တင်ခဲ့ပြီးနောက်ပိုင်းဂါဇာကမ်းမြောင်ကိုရိတ်ခါနဲ့တခြားထောက်ပံ့ရေးပစ္စည်းတွေဝင်ရောက်နိုင်မှုကတိတိကျကျကြာဆင်းသွားနေတယ်လို့ကုလသမဂ္ဂနဲ့တခြားကူညီပေးရေးအဖွဲ့တွေကပြောပါတယ်။ Israel တပ်ဖွဲ့ဝင်တွေဟာအီဂျစ်နိုင်ငံနေဆက်ကရာဖာနေဆက်ဖျက်ကျော်စခန်းကိုဝင်သိမ်းပိုက်ခဲ့ပြီးနောက်ပိုင်းအဲ့ဒီမှာအကူအညီပေးလမ်းကြောင်းတွေရပ်တန့်နေတာပါ။အနည်းနာကခရမ်ရှလွန်နေဆက်ခေတ်ကိုတော့ဆက်လက်ဖွင့်ထားဆဲဖြစ်ပြီးအဲ့ဒီလမ်းကြောင်းမှာတော့တနေ့မှာကုန်တင်ကားရာနဲ့ချီဝင်ခွင့်ပေးနေတယ်လို့ Israel ကပြောပါတယ်။ဒါပေမဲ့ကုန်တင်ကားတွေနေဆက်ခေတ်ကိုဖျက်ပြီးလာခဲ့တဲ့အခါနေမြေအတွင်းတိုက်ပွဲတွေပြင်းထန်နေလို့အကူအညီတွေကိုခရမ်ရှလွန်မှာတွားမယူနိုင်ဘူးလို့ကုလသမဂ္ဂကပြောပါတယ်။ဒါကြောင့်ပြီးခဲ့တဲ့19ရက်တွင်ကုန်ကား143စီးစီကပစ္စည်းတွေပဲရခဲ့တယ်လို့ဆိုပါတယ်ခင်ဗျအခုလဆိုပိုင်းကရုရှားတပ်တွေအလုံးရင်းနဲ့ဝင်ရောက်ခဲ့တဲ့ယူကရိန်းအရှေ့မြောက်ပိုင်းခါခိဖ်ဒေသမှာယူကရိန်းတပ်ဖွဲ့ဝင်တွေဟာတိုက်ပွဲတွင်ထိမ့်ချုပ်ထားနိုင်တဲ့အနေအထားပြန်ရနေပြီလို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတောက်ကြညပိုင်းဗီဒီယိုမင်ခွန်းမှာပြောပါတယ်ဒါဟာရုရှားဘက်ကပြောဆိုချက်တွေနဲ့တော့ကွဲလွဲနေပါတယ်ရုရှားအောက်လွှတ်တော်အမတ်ဗစ်တာဗိုဒိုလက်စကီရဲ့ရုရှားနိုင်ငံပိုင်းသတင်းအေဂျင်စီ TASS ကိုတောက်ကြနေကပြောဆိုချက်မှာတော့ရုရှားတပ်ဖွဲ့တွေဟာနေဆက်နဲ့3မိုင်အကွာက Balchans မြို့ရဲ့ထက်ဝက်ကျော်ကိုထိမ့်ချုပ်ထားတဲ့ဆိုပါတယ်ဒီဒေသဟာရုရှားရဲ့ Kharkiv ဒေသထိုးစစ်မှာအရေးပါတဲ့နေရာဖြစ်ပြီးနှစ်ဖက်ရဲ့ထုတ်ပြန်ချက်တွေကွဲလဲနေတာပေါ့ဗမ်လိုက်တဲ့အတီးပြုချက်တွေရယူဖို့ကတော့မဖြစ်နိုင်သေးပါဘူးတစ်ချိန်တည်းမှာပဲအဲ့ဒီဒေသရဲ့မြို့တော်ဖြစ်တဲ့ Kharkiv မြို့မှာစနေနေ့ကရုရှားလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းလူ2ဦးသေဆုံးခဲ့ကြောင်းယူကရိန်းရဲ့ဒေသဆိုင်တာဝန်ရှိသူတွေကပြောပါတယ်ခါကီဖာရုရှားနေဆက်ကနေ12မိုင်အကွာမှာရှိတာပါရုရှားဟာခါကီဖ်ထိုးစစ်ကိုတောင်ပိုင်းကဒွန်ညက်ဒေသမှာထိုးစစ်နဲ့အချိန်ကိုက်ပြီးလှုပ်ဆောင်နေရလဲဖြစ်ပါတယ်ခင်ဗျာ
ဒီအမေရိ American တဲ့မနေ့ဖက်မြန်မာဝါသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးပါရရှင
်တနင်္ဂနွေနေ့မနေ့ VOA ရဲ့မနေ့ခင်သတင်းတွေကိုဆက်လက်တက်ဆက်ပြပါမယ်ခင်ဗျာထိုင်ဝမ်ရှိလက်ကြားနဲ့ထိုင်ဝမ်ကျွန်းအနီးတစ်ပိုက်တရုတ်နိုင်ငံရဲ့စီးလိချက်မှုအပေါ်အမေရိကန်ပြည်ထောင်စုကအထူးစိုးရိမ်ကြောင်းစနေနေ့မှာထုတ်ပြန်ခဲ့ပြီးထိမ့်သိမ့်သိမ့်လှုပ်ဖို့အထူးတိုက်တွန်းကြောင်းပြောပါတယ်ပုံမှန်လော်ရုံးလှုပ်စင်တဲ့ဒီမိုကရေစီအသင်ကူးပြောင်းမှုကိုအကြောင်းပြပြီးစီးရင်ရန်ဆတာဟာအနေရတိုးမြင့်စေမှာဖြစ်ပြီးထိုင်ဝမ်ရှိလက်ကြားတစ်လျှောက်ဆယ်စုနှစ်များစွာထိမ့်သိမ့်လာခဲ့တဲ့တည်ငြိမ်အေးချမ်းမှုကိုပျက်စီးစေတယ်လို့နိုင်ငံရေးဌာနရဲ့ထုတ်ပြန်ချက်မှာပြောပါတယ်ဘုံကျဲလီရင်နဲ့ကန့်တက်ရည်ရင်တွေမှာပါဝင်ခဲ့တဲ့တောက်ချန်လေးကပြီးဆုံးခဲ့တဲ့တရုတ်ရဲ့နှစ်ရက်တာစီးရင်လက်ကျက်မှုဟာ2022နဲ့23ခုနှစ်တွေတုန်းကထက်ပိုပြီးထိုင်ဝမ်ကျွန်းအနီးရောက်ခဲ့တာဖြစ်ပြီးဒါဟာပြောင်ကျကျရန်ဆမှုလို့ထိုင်ဝမ်ကစနေနေ့ကရှုံချထားပါတယ်ရွေးကောက်ခံထိုင်ဝမ်သမ္မတသက်လိုင်ချင်တေးရဲ့တနင်္လာနေ့ကကျန်းသက်စာချိန်ဆိုဝဲမှာပြောဆိုချက်တွေကိုအပြစ်ပေးတဲ့အနေနဲ့အခုလိုစည်းရင်းလက်ချက်နာလို့တရုတ်အစိုးရကထုတ်ပြန်ထားပါတယ်မင်းငွန်းထဲမှာလိုင်ချင်တေးကထိုင်ဝမ်ရေလက်ကြားတစ်ဖက်တစ်ချက်ကနှစ်နိုင်ငံဟာဘယ်သူမှလက်အောက်ခံနိုင်ငံတွေမဟုတ်ဘူးလို့ပြောဆိုခဲ့တာပါဒါဟာထိုင်ဝမ်ကိုပိုင်တဲ့တစ်စိတ်တစ်ပိုင်းဖြစ်ရှုမြင်ထားတဲ့တရုတ်ကိုဒေါသထွက်စေပြီးလိုင်ချင်တေးကိုထိုင်ဝမ်လွတ်လပ်ရေးလိုလားသူခွဲထွက်ရေးသမားဖြစ်တရုတ်နိုင်ငံကပြစ်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာအိန္ဒိယမှာအစစ်အစစ်ခွဲပြီးကျင်းပနေတဲ့2024ခုနှစ်ထရီရွေးကောက်ပွဲရဲ့နောက်ဆုံးအဆင့်မတိုင်မီအဆင့်ရွေးကောက်ပွဲအတွက်တန်းနဲ့ချီနဲ့မဲဆန္ဒရှင်တွေကစနေနေ့ကမဲပေးခဲ့ကြပါတယ်ဝန်ကြီးချုပ်နရန္ဒရာမိုဒီတတိယတန်းအနိုင်ရဖို့ကြိုးပမ်းနေတဲ့ဒီရွေးကောက်ပွဲတွေကိုအိန္ဒိယပြည်နယ်၈ခုနဲ့ဖက်ဒရယ်နယ်မြေတစ်ခုပါဝင်မဲဆန္ဒနယ်58ခုမှာကျင်းပနေတာပါစနေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာတော့ BJP ပါတီကအမတ်နေရာ58နေရာမှာ45နေရာနိုင်ရခဲ့ပါတယ်ဝန်ကြီးချုပ်မိုတီရဲ့အာဏာရဟိန္ဒူမျိုးသားရေးပါတီ BJP ဟာအဓိကအတိုက်ခံကွန်ဂရက်စ်ပါတီနဲ့တခြားဒေသဆိုင်ရာပါတီတွေကိုအနိုင်ရမယ်လို့ခြေခြေဖျက်ဖျက်ခံမှန်းထားကြပါတယ်ဒီခံမှန်းချက်ကလူကြီးရေထူထပ်တဲ့မြောက်ပိုင်းပြည်နယ်တွေမှာမိုဒီပေါ်ထောက်ခံမှုများလာကြောင်းဖြစ်ပါတယ်တစ်ဖက်မှာလည်းမိုဒီနဲ့ BJP ပါတီကပြိုင်ဘက်ကွန်ဂရက်စ်ပါတီသားအာဏာရလာရင်ဟိန္ဒူဘာသာဝင်တွေထက်မွတ်စလင်တွေကိုပဲမျက်နှာသာပေးမယ်ဆိုပြီးသဘောထားကွဲလွဲစေတဲ့မဲဆွဲစကားလုံးတွေအသုံးပြုခဲ့တယ်ဆိုပြီးဆွဆွဲခန့်နေရပါတယ်။မိုဒီကတော့အစ္စလမ်ဘာသာဝင်တွေအပေါ်သူ့အနေနဲ့မဆန့်ကျင်ကြောင်းပြန်လည်ဖြေရှင်းထားပါတယ်ခင်ဗျာ။အိန္ဒိယနောက်ပိုင်းဂူဂျာရတ်ပြည်နယ်ကအပန်းဖြေကစားကွက်တစ်ခုထဲမှာစနေနေ့ညနေပိုင်းကမီးလောင်မှုဖြစ်ပွားခဲ့ပြီးကလေးငယ်အများပြားအပါအဝင်အနည်းဆုံးလူ24ဦးသေဆုံးခဲ့ကြောင်းအစိုးရအရာရှိတူကအတည်ပြုထားပါတယ် Rajkot KI ကပန်းချံမှာကယ်ဆယ်ရေးလုပ်သားတွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေပြီးသေဆုံးသူဥယျာဉ်တိုးလာဖွယ်ရှိကြောင်းဒေသခံမျိုးတော်ဝင်က writer ကိုအတည်ပြုပါတယ်ဒီဖြစ်ရပ်တွေတာဝန်ရှိတဲ့သူတွေကိုတင်းကျပ်အရေးယူမယ်လို့မျိုးတော်ဝင် Narana Pahadiya ကပြောပါတယ်နွေရာသီအားလိုက်ရက်နေ့ကလေးငယ်တွေပါပါတဲ့မိသားစုဝင်တွေဟာလူစီကားချိန်မှာပန်းချံမှာမီးလောင်နေတာပါမီးလောင်ရတဲ့အကြောင်းရင်းကိုတိတိကျကျမသိရသေးပေမဲ့မီးကိုတော့အပြည့်အဝနီပါမင်းငိမ့်တတ်နိုင်ခဲ့ပြီလို့မိသက်ဌာနကဆိုပါတယ်ဒေသစည်းရုံးကတာဝန်ကျရဲရဲရှိရဲ့ဖိကြားချက်အရအလောင်းတချို့မှာမမှတ်မိလောက်အောင်မီးလောင်ကျွမ်းပျက်စီးသွားတယ်လို့ဆိုပါတယ်မီးလောင်ခဲ့တဲ့ပန်းဖြေဥယျာဉ်ဟာပုဂ္ဂလိကပိုင်ဖြစ်ပြီးပိုင်ရှင်ကိုပေါ်ဆမှုနဲ့အမှုဖွင့်ထားကြောင်းရဲကပြောပြီးမီးလောင်မှုနဲ့ပတ်သက်တဲ့လူနှစ်ဦးကိုဖမ်းဆီးထားကြောင်းလည်းအိန္ဒိယရုံးမြင့်တန်ကြားသတင်းတွေမှာဖော်ပြနေကြပါတယ်ခင်ဗျာ
သတင်းတွေကိုကိုငိမ့်ချန်အေးပြောပြသွားတာပါ COA American အသံရဲ့တင်းငွေနေနေမနေ့ပဲအသံရဲ့အစည်းအဝေးကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေမတိုင်မီသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ဆက်ပါမယ်မလေးရှားနိုင်ငံဂျိုဟိုးနဲ့ကွာလာလမ်ပူမြို့တွေမှာတရားမဝင်ဝင်ရောက်လာသူတွေကိုစီမံချက်နဲ့ဖမ်းဆီးနေနေရမှာတောက်ကြံတွေကမြန်မာ50ကျော်အပါအဝင်အထောက်ထားမဲ့နေတိုင်းသူ100ကျော်ကိုမလေးရဲတွေကဖမ်းဆီးသွားခဲ့ပါတယ်မြန်မာပြည်အဖမ်းခံရတဲ့အခြေအနေနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်မတ်အေးအေးမာကပြောပြပေးပါလိမ့်မယ်
။မလေးရှားနိုင်ငံမှာတရားဝင်အထောက်အထားမရှိသူတွေကိုအော်ပရာစီဆက်စည်ရေးလုပ်ပြီးဖမ်းဆီးခဲ့ရမှာတော့မေလ24ရက်နေ့မနေ့ကဂျိုဟိုးမြို့မှာအဖမ်းဆီးတွေလုပ်ခဲ့ပြီးနိုင်ငံခြားသားတွေကိုဆက်ဆီးခဲ့ပါတယ်။ဒီထဲမှာအထောက်အထားမဲ့လူ100ကျော်ဖမ်းမိခဲ့ပြီးဒီထဲမှာမြန်မာ50ကျော်ပါဝင်တယ်ဆိုပြီးမလေးရှားနိုင်ငံကမြန်မာရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပါတယ
်။ဂျိုဖန်စီချင်းရတော့မှာနော်240မှာ9ဦးတာပြောဆိုရင်ဟိုသားမဟုတ်ဂျိုဟိုကူလိုင်းဘက်မှာဖိခင်ရတာပေါ့။ဒါအော်ပရာစီဖိခင်ဒီအနေနဲ့တို့ဝင်ပြီးတော့မှာစီးတယ်။အဲအဲ့ဒီထဲမှာတို့ဖန်စီအဲ့ဒါပေါ့နော်။ဟိုစစ်သေးလိုက်တဲ့လူကတော့249ဦးရှိပြီးတော့မှာ
ဒါတရားနဲ့မှချက်ဦးကတော့အထောက်ထားမဲ့ဒီအဖြစ်နဲ့တို့ဖန်တီထိန်ထိန်လိုက်တဲ့ပေါ့နော်အမအဲ့ထဲမှာမြန်မာမျိုးသား၁၈ဦးပါပြီးတော့မှမြန်မာမျိုးသမီးကတော့၃၃ဦးပါပါတယ်အမကျိုးဟောတာမကကွာလာလမ်ပူအနီးတစ်ဝိုက်မှာလဲအော်ပရာစီစစ်ဆင်ရေးကိုနှစ်ခါဇက်တိုက်လုပ်ခဲ့တာကြောင့်မြန်မာတွေဖမ်းမိတယ်လို့လည်းသူကဆက်ပြောပြပါတယ်
ကွာလာလမ်ပူမြို့လေမှာနေရာတော်တော်ထိတ်ထိတ်ကိုဖမ်းဆီးနေတာပါတော့ကွာလာလမ်ပူမြို့တွေကမြို့လေဟိုလောက်ပေါ်မှာကျလန်အာလောလို့အင်ပြီးလို့လို့နေရာမျိုးပတ်ဝန်းကျင်နေအပြင်ကိုကျွန်တော်တို့ကွာလာလမ်ပူပတ်ဝန်းကျင်ရာနေမြို့လေးတွေမှာလည်းဒါဟိုအပြင်းထန်ကိုဖမ်းဆီးစစ်ဆေးနေတာပါဘောနော်ဆိုတော့ပြီးခဲ့တဲ့အပတ်တည်းမှာဆိုရင်ဒါကလန်ဘတ်မှာဆိုရင်ဒါဟိုဆက်တော့အယောက်၄ရာကျော်လော ကလတ်တွေဘားတွေနာပုံဝင်ကြီးနေမှာလုံးလုံးနေရမြန်မာတွေဟိုဒါပြောအယောက်30 40 50ဆိုအဲ့လိုပုံစံမျိုးနေတယ်ဟိုဒါဖန်ဆီးနေတာပေါ့နော
်ကောလာလမ်ပူဘက်ကမြန်မာတွေကတော့အော်ပရာစီစစ်စင်ရေးဝင်လာချိန်မှာတောထဲကိုထွက်ပြေးတာတောင်ပေါ်ကိုထွက်ပြေးတာရေမြောင်းကြီးတွေထဲကိုခုန်ဆင်းပြီးပြေးတာတွေကိုလုပ်ခဲ့တာကြောင့်ထိခိုက်ဒဏ်ရာတွေရကြတယ်လို့လည်းဆိုပါရယ်အခုခါမှာတော့မလေးရှားအစိုးရကဒဏ်ကြေးပေးဆောင်ခိုင်းပြီးနေရပြန်နိုင်ကြောင်းကြေညာထားပေမဲ့မြန်မာပြည်မှာအလုတ်ကန်အခက်အခဲတွေကြောင့်နေရကိုလည်းမပြန်နိုင်အထောက်ထားလက်မှတ်လုပ်ဖို့ကလည်းအခက်အခဲတွေရှိနေကြတယ်လို့ဆိုပါရယ်မလေးရှားမှာအလုတ်လုပ်ဖြစ်ပါမစ်ရဖို့ကလည်းခက်ခဲပြီးလုတ်သားလျှော့ချမှုတွေရှိနေတဲ့အတွက်လည်းအောက်ခြေသိမ်းရရအလုတ်တွေကိုမြန်မာတွေကလုတ်ကန်နေကြရတာပါဟုတ်ဆိုရင်မလေးရှားနိုင်ငံမှာအထောက်အထားမရှိတဲ့မြန်မာတွေအများအပြားတိုးလာနေတယ်လို့လည်းအလုသမားကြီးလှုပ်ရှားဆောင်ရွက်နေသူတွေကပြောပါတယ်ရှင်
။မအေးအေးမှသတင်းပေးပို့သွားတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပါတော့မယ်။ပထမအဦးဆုံးဒိုးအတန်အစီအစဉ်နဲ့စတင်ပါမယ်။စကိုင်းတိုင်းထဲမှာပြည်သူ့လက်နက်ကိုင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာတချို့မှာစစ်စည်းရေးဂိတ်တွေကြောင့်ခရီးသွားလာသူတွေအချင်းကြမ်းကြာနှောင့်နှေးမှုတွေဖြစ်နေတဲ့အကြောင်းတွေကိုဒီတစ်ပတ်ဒိုးအတန်အစီအစဉ်မှာတင်ဆက်ထားပါတယ်။ဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ထားတာပ
ါ။ကောက်တာဗီကားဆရာမင်္ဂလာပါ။ခီးတဲ့မင်္ဂလာပါဆိုပြီးတားနေတဲ့လောက်ကြည့်ဖို့ရံဖို့လူကံပါတွေပြောတယ်။ခီးတဲ့တွေကအလူမြေထဲရတယ်။
ညနေလေးညတော့ညာလေးသူတို့ကလက်နက်ခါစားပြီးလက်နက်ခါအောင်မကြုံရတော့မပြေးရဘူး။
စကိုင်းတိုင်းဟာအာနာသိမ့်ပြီးတဲ့နောက်ပိုင်းခုခံမှုပြင်းထန်တဲ့တော်လှန်ရေးဗဟိုချက်နေရာတစ်ခုဖြစ်ပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF များစွာဟာသူတို့ထိန်းချုပ်ထားတဲ့ဆက်သွယ်ရေးအချက်အချာကျတဲ့လမ်းမတွေပေါ်မှာစစ်ဆေးရေးဂိတ်တွေကိုချထားပါတယ်။ဒီလိုပြုလုပ်တာတွေဟာဒေသရင်းခရီးသွားနေတဲ့ဒေသခံတွေအတွက်အခက်အခဲတွေဖြစ်ပေါ်နေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့သတင်းထုတ်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
ကောက်တာဗီကားဆရာမင်္ဂလာပါခီးတဲ့မင်္ဂလာပါဆိုပြီးတားနေတဲ့လောက်ကြည့်ဖို့ရံဖို့လူကံပါတွေပြောတယ်ခီးတဲ့တွေကအလူမြေထဲရတယ်အဖွဲရများတယ်ဆိုတော့တမန်တန်လောင်နမန်တန်လောင်မောင်းရင်တပွဲတရားဝင်တရားထွက်ကရရနေရတယ်ကာဘော့တဲလူကံတော့အချိန်ရကြတယ
်ကိုနိုင်သူကရန်ကုန်နဲ့စကိုင်းတိုင်းရွှေဘိုနယ်တကျောကိုခီးတဲ့တွေပို့ဆောင်ပြီးရင်နေ့စဉ်ဒီပါဖြတ်တန်းသွားလာနေတဲ့ရင်မောင်းတူဖြစ်ပါတယ်ခီးတဲ့တွေတဲ့ခီးစဉ်အဆုံးထိစီးကြတဲ့သူတွေရှိသလိုတချို့ကတော့သွားလို့ရတဲ့နေရာအထိပဲဖြတ်ပြီးစီးကြရတာရှိပါတယ်။ဒါပေမဲ့အခုကာလမှာစကိုင်းတိုင်းတဲကဘယ်နေရာကိုသွားသွားလမ်းပေါ်ကတော်လန်ရေးတက်ဖွဲ့ဘောင်းဆောင်ရဲ့ညားပြားလာတဲ့စစ်စေးရေးခိတ်တွေကြောင့်ခီးစဉ်နှောင့်နေတာတွေကြုံနေကြရပါတယ်။ပုံမှန်မိနစ်40ဝန်းကျင်လောက်ကားမောင်းရတဲ့အဲ့ဒီလမ်းပိုင်းမှာအခုဆိုရင်နှစ်နာရီနီးပါးခီးသွားရတယ်လို့ကိုနိုင်သူကဆိုပါတယ်။အဆိုးဆုံးကတော့စကိုင်းတိုင်းတွေကစတောင်မြို့နယ်နဲ့ရွှေဘိုမြို့နယ်ကြားဖြစ်ပြီးအဲ့ဒီလမ်းပိုင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့ပေါင်း10ဖွဲ့နဲ့အထက်ရှိတယ်လို့ဆိုကြပါဗျ။ကာကွယ်ရေးတပ်ဖွဲ့တွေရဲ့စစ်စည်ရေးဂိတ်တွေမှာအလှငွေကောက်ခံကြတဲ့အခါသူကားကခီးတဲ့တွေကသူတို့တက်နိုင်တဲ့လောက်900 1000ထဲကြတာရှိတယ်လို့ကိုနိုင်သူကပြောပါဗျ။အဲ့ဒီ
တိတိကျကျတော့ရှိတာ
ကားချရီရောခီးတယ်ရောစိတ်ကတိကတော့ဖြစ်လာကြတယ်ခဏခဏအမြဲတမ်းတာခီးရလည်းမရောက်အလူငယ်ကောက်တာကြတော့လည်းအဖွဲတွေကများတော့မထဲချင်ကြတော့ဘူးညဉ့်ညနာတွေရှိလာကြတယ
်ဆရာမျိုးနဲ့ဒေသကာကွယ်ရေးအဖွဲဘက်ကတော့ဒီလိုငွေကြေးကောက်ခံလေးရှိတာကိုသိထားပါတယ်အဖွဲတာဝန်ခံကိုပေါ့စီကတော့အဖွဲအတွက်မြို့နယ်အုပ်ချုပ်ရေးပိုင်းနဲ့အမျိုးသားညီညွတ်ရေးအစိုးရ NUGC ကလုံလောက်တဲ့ထောက်ပံ့မှုတွေမရတာကြောင့်သူတို့အဖွဲအနေနဲ့စီရေးမစ်ရှင်တွေဖော်ဆောင်ဖို့လူရဲငွေကြေးအတွက်အလှငွေကောက်ခံရတာဖြစ်တယ်လို့ဆိုပါတယ်
။တစ်ခါတစ်ခါကူမှာကျွန်တော်တို့က6ပြီးကျွန်တော်ကုန်။ဘာလို့ကုန်လို့ဆိုတော့ကျွန်တော်ကဒီမှာဆိုင်ကြီးစီစီရတယ်ဗျဆိုင်ကိုရှင်းသွားတာလို့ဒီတစ်ခါကနေပြီးတော့ငါတို့ဒီပြုတ်သွားတာဒီအပြည့်ဒီလမ်းပေါ်ဆောက်ထောက်တာပြုံးဖို့ပြရာအစားပြုတ်ဒီလိုလုံးလုံးရောက်တယ်။ဟောဒီလားဆိုဒီဆိုင်ကလေးနဲ့ပဲသွားသွားနေတယ်ဗျ။ဒီလိုမှအလူကောင်းတော့ဘောလူတက်မခံဘူးတွေ။ဟာအဖွဲချက်သေးုံရှိတာလေ။
စရောင်မြို့နယ်တကူထဲမှာအဖွဲမတူတဲ့တခြားဒေသကာကွယ်ရေးအဖွဲတွေလည်းရှိနေပြီးတရက်ကိုတစ်ဖွဲ့လမ်းမတွေပေါ်မှာစစ်စေးရေးဂိတ်နဲ့အလှည့်ကျစစ်စေးငွေကောက်ခံမှုသဘောတူထားကြတယ်လို့ကိုပေါ့စီကဆိုပါတယ်ပြည်သူတွေစေတနာရှိသလောက်လူငွေကိုသာကောက်ခံတာဖြစ်ပြီးအတင်းကျပ်ကောက်ခံတာမျိုးမရှိဘူးလို့သူကပြောပါတယ်ဒါလူခဏ
ဒုက္ခရတဲ့မတိုင်းမဖြစ်ဘူးဘယ်လိုလဲမရလာယူလို့ထဲမှာလာမထဲလို့များဘူးဒီကုသမှုသွားပြလို့များဘူးဒီမောင်ရဲလောင်းနေတာကလေးတွေကတော့ UDC ခံဖို့ဒီလိုဒီဓာပီယူလေးဘယ်မှာကျန်ရတာမဆက်ရဘူးအပေါ်လို့မှားပြီးတော့ပါလေဒီလိုမဟုတ်ပါဘူးသွားပြီးသားကြီးက
ဒါအပြင်ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကစစ်စင်းရေးဂိတ်တွေမှာတည်ဆောင်လာတဲ့ကုန်စီပေါ်အခွန်ကောက်ခံတာတွေလည်းရှိပါတယ်ကိုစန်းကရွှေဘိုခရိုင်ဝက်လက်မြို့နယ်ကဈေးဆိုင်ပိုင်ရှင်တူပါသူပြောတာကတော်လန်ရေးအဖွဲ့ရဲ့စစ်စေးဂိတ်တွေမှာကောက်ခံရမယ့်အခွန်နှုန်းထားတွေကို NUG ကသတ်မှတ်ပေးထားတာရှိတယ်လို့ဆိုပါတယ်။ဥပမာစီတပေပါဆို1000ကျပ်နဲ့အချက်ဒဗလင်းဆို1000ကျပ်ကောက်ဖို့သတ်မှတ်ထားပြီးတချို့ဂိတ်တွေမှာတော့အချိန်နေပေါ်မူတည်ပြီးရှော့ပေါ်ကောက်ခံတာလည်းရှိပါတယ်။တချို့အဖွဲ့တွေမှာတော့ပစ္စည်းတွေကိုကြမ်းကြမ်းတမ်းတမ်းရှာဖွေစစ်ဆေးတာတွေလည်းရှိပါတယ်။ဒီလိုပြုမူတာတွေကိုမလုပ်ဖို့ပြည်သူတွေဘက်ကလည်းမပြောရဲကြပါဘူးကိုစန်းဆိုရင်သူ့ဆိုင်မှာရောင်းမှုအတွက်ကုန်ပစ္စည်းတွေကိုစကိုင်းမျိုးပေါ်ပုံမှန်တက်ပြီးဝယ်ယူရပါတယ
်အဲခါကျရင်ဒါနဲ့ထိုးပေါ်လာရှိတယ်သူတို့ဒါနဲ့ထိုးနေတာတော့အဲခါကျရင်ချိုးဝီပေါ်ဝါရယ်ဆိုင်ဒီပေါ်ဝါရယ်မိုးပါရီပြဲပေါ်ဝါရယ်သူ့မျိုးရှိအဲ့လိုဖြစ်တယ်ကျွန်တော်မကြည့်နိုင်ဘူးညာလားဒါနဲ့တော့ညာလေဟိုလည်းလည်းကိုင်တော်ကြီးကမပြောရဲဟာတကယ်လည်းမဟုတ်မကြည့်နိုင်ဘူးတော့ဒီနေမှာဒီရှိရအောင်မဆိုင်တဲ့လည်းဟိုမှာလက်လုံးတော့သူကအမမသူကကနေမှာကျွန်တော်တို့မှာသွားရပြာသူကပြည်သူဦးနေတဲ့တကောင်မရှိဘူးသူမှာ
တကယ်တော့မြို့သားညီညွတ်ရေးအစိုးရ NUG ရဲ့စကိုင်းတိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့ကချမှတ်ထားတဲ့စီမင်းရဆိုဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလမ်းတွေမှာအခွန်ကောက်ခံတာလုပ်လို့မရပါဘူးကာကွယ်ရေးတပ်ဖွဲ့ဝင်တွေရဲ့ငွေကောက်ခံမှုတွေကိုပြည်သူတွေကတိုင်စားတာကြောင့်အခွန်ကောက်တာကိုမြို့နယ်အဖွဲ့တွေကသာခွင့်ပြုပေးထားပြီးစကိုင်းတိုင်းတွေကကာကွယ်ရေးအဖွဲ့တွေဘက်ကငွေကောက်ခံတာတွေမလုပ်ဖို့မန္လာအတွင်းကအကြေညာချက်ထုတ်ပြန်ထားပါတယ်ဒါအပြင်လမ်းပေါ်မှာငွေကောက်ခံတဲ့ဘယ်ဒေတာခံကာကွယ်ရေးအဖွဲ့မဆိုဖျက်သိမ်းခံရမှာဖြစ်ပါတယ်။ဒါပေမဲ့လက်နက်ကိုင်အဖွဲ့တချို့ကတော့ NUG လက်အောက်မဝင်ထားကြသလိုတချို့အဖွဲ့တွေကလည်းဒီထုတ်ပြန်ချက်ကိုလှစ်လူရှူထားကြပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဘက်ကငွေကောက်ခံတာတွေဘာကြောင့်လက်ရှိအချိန်ထိဆက်ရှိနေလဲဆိုတာနဲ့ပတ်သက်ပြီး NUG ရဲ့တာဝန်ရှိသူတွေကိုဒုတန်ကမေးမြန်းထားပေမဲ့ပြန်လည်ဖြေဆိုခြင်းမရှိပါဘူး။ဒါပေမဲ့ဒေသခံတွေကတော့ကာကွယ်ရေးအဖွဲ့တွေထက်စစ်ကောင်စီတပ်သားတွေရဲ့ငွေကောက်ခံတာတွေကပိုဆိုးတယ်လို့ဆိုပါတယ်။ကိုကောင်းမွန်ကသူ့အလို့ကြောင့်စကိုင်းတရားပေါ်ကစစ်စေးရေးဂိတ်တွေကိုအမြဲဖြတ်တန်းနေရတဲ့သူပါ။စစ်ကောင်စီတပ်သားတွေရဲ့အတင်းကျပ်ငွေညစ်တာကိုခံရရုံမကပဲအိတ်ဆိုင်ပြီးပိုးရှိတာကြောင့်ယောဂအတွက်စေဝါတွေအမြဲဆောင်ထားရတဲ့သူကိုစေဝါတည်ခွင့်မရှိဘူးဆိုပြီးအကြောင်းမျိုးမျိုးပြပြီးစစ်စေးမင်းမြန်နာတွေလည်းခံရပါတယ်
ဒီပါတော့ဘာလို့မပေါင်းလို့ဆိုပြအဲ့မှာလေဆိုလို့ဒီပေါ့မှာဖုန်းကြီးစစ်တယ်စီဝီပါတီလို့ရှင်ဒါပါပြန်ပါအောင်ဆိုကြီးတယ်ပြီးတော့ကျွန်တော်တို့ဒီလိုဒီဟာဒီစီပါပေါ့နော်ကျွန်တော်ဒီအဆိုင်ကြီးရှိတဲ့သူတွေအတွက်တောင်းတရလေးစီပါဒါမှမဖြစ်မနေအဲတက်ရှင်တမကာလပဲလုံးတော့ပါပြောပါဆိုသူနားမလဲတော့ကြာရှင်းကြရလေအဲ့လိုရှင်းပြပေးဆိုလို့ရှင်အဲ့ဒီစီပါတဲ့အတွက်ကြောင့်မို့လို့ဒီစီဝါတွေဟိုကဲယူကုန်စီပါနာဆိုသူတို့ဘက်ကဟိုအမျိုးမျိုးဟိုပေါ့လို ပြောမှာအကြောင်းမျိုးမျိုးပြပြကြသူဘကလူမူညတာပါပဲမှာဒီပုံစံကိုကြည့်လိုက်တာပဲအားရစင်ပြင်းနေဆိုရင်သူကတင်းကနေကြည့်ပြီးတောင်းနေ
ဆရာနာသိပြီနောက်သခိုင်းတိုင်းဟာလက်နက်ကင်ပရိပခရီပြင်းထန်ရာအဆိုးဆုံးဒေသကြီးတွေမှာပါဝင်ပါတယ်အနာသိမိနောက်မြန်မာနိုင်ငံတဝန်းမှာနေရဲဆွန့်ခွာရတဲ့စစ်ရှောင်ဥယျာဉ်နှင်းတသမ9တန်းရှိနေတယ်လို့ကဘာကူလတမကအဖွဲ့ကပြောဆိုထားပါတယ်။အဲ့ဒီထဲကထက်ဝက်ကျော်လောက်ကစကိုင်းတိုင်းဒေသကြီးအတွင်းကဖြစ်ပါတယ်။ဒါအပြင်အာနာသိမိနောက်ပိုင်းနိုင်ငံအနှံ့မှာအဆောက်အုံပေါင်း 9,000 ကျော်မိရှုဖြက်စီးခံခဲ့ရပြီးအဲ့ဒီထဲက3ပုံ2ပုံကစကိုင်းတိုင်းကဖြစ်တယ်လို့ ISP မြန်မာရဲ့နောက်ဆုံးရရှိထားတဲ့စီးရင်တွေအရာသိရပါတယ်။စီးပွားရေးကြဆင်းမှုတွေနဲ့အလုတ်ကင်ရှားပါမှုတွေကိုနိုင်ငံအနှံ့မှာကြုံတွေ့နေရသလိုစစ်မီးတောက်နေတဲ့သခိုင်းတိုင်းကဒေသခံတွေဟာလည်းဒီအကျက်တဲကိုထပ်ဆင့်ရင်ဆိုင်နေကြရပါတယ်ဒီလိုအချိန်မှာသခိုင်းတိုင်းကပြည်သူတွေဟာအလှငွေတောက်ခံတာတွေအခွန်အခပေးဆောင်ရတာတွေနဲ့ငွေညစ်တောင်းခံတာတွေအားလုံးကိုပေးဖို့မတက်နိုင်တော့ပါဘူးစတောင်ဒေသကာကွယ်ရေးတပ်ဖွဲ့တာဝန်ခံကိုပေါက်စီကဒုအတန်ကိုပြောခဲ့တယ်လို့ပဲလူလူဘက်ကအမြင်မကြည်ပဲမုံတီးခံရတဲ့ကာကွယ်ရေးတပ်ဖွဲ့တွေအတွက်တော့ရှေ့ဆက်ဖို့လမ်းမရှိပဲပြီးဆုံးသွားမှာဖြစ်ပါတယ်။ဒေသိုင်ပန်ရှင်ကိုဆန်းကတော့အခုအခြေအနေဟာပြည်သူတွေအမြင်မကြည်နိုင်တဲ့လမ်းကြောင်းကိုဥတည်နေတယ်လို့ဖြစ်နေပြီလို့ထောက်ပြပြောဆိုပါတယ
်။ဒီကလုံလောက်တဲ့အနေနဲ့ဒီဝါဒီတိုင်းရဲ့ပဒရာရဟာရင်ဒီလိုချမ်းဒီဒီလိုဇုံရောမရှိဘူးတော့မလုပ်ဘူးပေါ့ကျေးဇူးတင်နေတော့ခါရကျတော့မလုပ်ဖက်ဒီမှာလောင်းမောင်းနေခေကောင်းနေရပဲဆိုပြီးတော့တချို့ကညင်ညင်လာညင်ညင်တော့ညာလေသူကလက်လက်ခါစားပြီးလက်လက်ခါမချိုရဲတော့ကျွန်တော်ပြေးလာပေါ့
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
တနင်္ဂနွေနေ့မနေ့ပတ်ဇန်နဝါရီအစည်းအဝေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုတင်ဆက်ပါမယ်ဩစတြေးလျနိုင်ငံလိုလီအင်စတီကျူကသုံးသက်သူမော်တန်ပီတာဆင်ရဲ့အမြင်ကိုအခြေခံပြီးမြန်မာပြည်တွင်းစစ်ဘယ်လိုအခြေအနေဖြစ်သွားနိုင်တယ်လဲဆိုတာကိုဦးတင်မောင်တန်းကမြန်မာရေးသုံးသက်သူဦးတန်းဆိုးနိုင်နဲ့ဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာတင်ပြထားပါတယ်
မြန်မာပြည်သုံးသက်သူမော်တန်ပီတာဆန်ရဲ့သုံးသက်ချက်စာရန်းစာကိုဩစတြေးလျနိုင်ငံခြေဆိုင် Lowy Institute ကမေလမှာထုတ်ဝေလိုက်ပါတယ်။သောသာအမြင့်ဟာမူဝါဒမဟုတ်လို့အဓိပ္ပာယ်ရနိုင်တဲ့ Outrage is not a policy ဆိုတဲ့စာရမ်းမှာမြန်မာနိုင်ငံရဲ့ပိုင်းပိုင်းဖြစ်သွားတဲ့နိုင်ငံတော်အာဏာကိုလက်ခံကျင်းလို့အဓိပ္ပာယ်ရနိုင်တဲ့ခေါင်းစဉ်ငယ်ကိုလည်းပြထားလာပြရပါတယ်။မြန်မာဒီမိုကရေစီခီးဟာစစ်နယ်လဲလွဲလာတာမို့ဒီစာရမှာသုံးသပ်ထားတဲ့အနာဂတ်ဖြစ်နိုင်မယ့်စီးရဲမြင်ကွင်းများဆိုတဲ့အကြောင်းကိုဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။စာရန်းခုလုံးကိုကျွန်တော်တို့ဆွေးနွေးရမှာမဟုတ်ပါဘူး။ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့မြမရေးဆွေးနွေးသုံးသပ်သူစာရေးဆရာဆရာတန်းဆိုးနိုင်ဖြစ်ပါတယ်။မင်္ဂလာပါဆရာကြီး
။ဟုတ်ကဲ့မင်္ဂလာပါ
။လာမယ့်3နှစ်ကနေ5နှစ်အတွင်းမှာပေါ့နော်ကျွန်တော်တို့ဒီဖြစ်နိုင်တဲ့စစ်မြင်ကွင်းသုံးမှုရှိတယ်လို့သုံးသက်တဲ့ Morton Peterson ကဆိုပါတယ်။ဆိုတော့အဲ့ဒီသုံးမှုကတော့ပထမတစ်ခုအစိုးရပြုတ်သွားတာဒုတိယ Federal Democracy လက်နက်ကိုက်တိုက်ပွဲကနေပြီးတော့ထိချင်းကပ်သွားတာနဲ့တတိယပိုင်းပိုင်းဖြစ်နေတဲ့အတိုင်းကြီးမှာတိုက်ပွဲပြင်းအားနေနေနဲ့ပဋိပက္ခကဆက်ပြီးဖြစ်နေတာဆိုတဲ့မြင်ကွင်းသုံးမျိုးကိုတင်ပြသွားတာတွေ့ရပါတယ်။ပထမဆရာ့ကိုဒီမြင်ကွင်းတစ်ခုချင်းပေါ်အမြင်လေးချင်ပါလေဆိုတော့ပထမဦးဆုံးသူပြောတဲ့မြင်ကွင်းပေါ့နော်အစိုးရပြုတ်ကျသွားတာဆိုတော့စစ်မြင်ကွင်းနဲ့စတင်ပါတယ်ဒီမြင်ကွင်းကတော့အကောင်းဆုံးမြင်ကွင်းဖြစ်ပါလိမ့်မယ်လို့မစ္စတာပီတာဆန်ကလည်းပြောပါလိမ့် ဒီအဆုံးသတ်တဲ့ပုံစံကိုသူပြောတဲ့အခါမှာလည်းအဆုံးသတ်ပုံ၃မျိုးဖြစ်နိုင်ခြေရှိတယ်လို့သူကထင်ပါတယ်စစ်ကောင်းဆောင်တွေကညီနိုင်ပြီးလက်နဲ့ချလိုက်တာတစ်တပ်တွေရုပ်ရက်အတွင်းပိုင်းပေါက်ပွဲပြီးတော့ပေါ့နော်လက်ခတ်ရေးတပ်တွေကစစ်တပ်ကိုအကြီးအကျယ်ဆုတ်ခွာလာကြတာဒါမှမဟုတ်ရင်လည်းတဖြည်းဖြည်းစစ်တပ်ကပြိုသွားတာဆိုတော့ပုံစံ၃မျိုးကိုသူကမြင်ပါတယ်အဆုံးသတ်ပုံနဲ့ပတ်သက်ပြီးဒါပေမဲ့သူကပြန်ပြီးသုံးသပ်တာကတော့ညီနိုင်ရွှေနှွေးစစ်တပ်ကစုပ်ခွာမယ်ဆိုလို့ရှိရင်တော်လိုင်းရေးဘက်မှာလည်းညီညွတ်တဲ့ခေါင်းဆောင်မှုမရှိဘူးလို့သူကထောက်ပြထားပါညီနိုင်သဘောတူမဲ့ချက်တွေဂရီကဝတ်တွေကိုစောင့်သိလို့ဆောင်မဲ့ခေါင်းဆောင်မှုမျိုးကိုသူကဆိုလို့ချက်တာပါဆိုတော့ဒါကြောင့်မို့ပုံစံ၃မျိုးမှာအတွင်းပေါက်ကွဲလာတဲ့တဖြည်းဖြည်းပြူတာကပုံပြီးဖြစ်နိုင်ခြေရှိတဲ့ပုံစံတွေတို့သူကပြောပါတယ်ဒါပေမဲ့စစ်တပ်အတွင်းပေါက်ကွဲသွားတာကလည်းကျူပြောမှုဖြစ်ပါတယ်တဲ့ဒါကရုပ်ပိုင်းနဲ့ရောစိတ်ပိုင်းနဲ့ရောအသက်ဆိုင်နေပါပဲတဲ့အဲပြီးတော့ဒီလိုပြောမှုဆိုတာကလည်းဦးကဆန္ဒစွဲနဲ့စင်သာပြောမိသလားဆိုတာလည်းမဖြစ်နိုင်နေပါပဲတဲ့ပြီးတော့ဖြစ်နိုင်တယ်လူလားတဲ့မြင်ကွယ်လည်းဖြစ်ပေမဲ့ထင်ရတော့တော့အဲ့ဒီလိုတွင်းမိုက်ပြပွဲသွားတာကဖြစ်တာအတိုင်းပဲရှိဘူးလို့ဆုံးမထောက်ချက်ဆွဲသွားပါအဲဆရာကဒီပထမမြင်ကွယ်နဲ့ပတ်သက်ပြီးဘယ်လိုများခင်မတလက်ခင်ဗျာဒီပြောတာကို
စစ်တပ်ဟာဟာတမိုင်းမှာမတူဘူးလောက်အောင်ဒီနေ့လူအချင်းတွေဆိုးတွေဆုံးရှုံးနေကျွန်တော်တို့ကြာဆုံးမှုတွေအမြောင်များမကြုံဘူးအောင်တွေးနေပြီမဲ့သူ့အတွင်းပိုင်းမှာမကြည်လည်မှုတွေတစုံတရာရှိနေပြီမဲ့အတွင်းပိုင်းကပေါက်ကွဲထွက်လာနိုင်လောက်အောင်နော်အာကြည့်တဲ့အင်အားစုတချို့ကလွယ်လွတ်ရှင်တခြားဘယ်သူမှအစားထိုးနိုင်မဲ့လို့မရှိပါဘူးဒါကြောင့်မို့တံပြန်အာဏာသိမ်းမှုတွေနဲ့ဆုံးသက်သွားမယ်လို့ကျွန်တော်မထင်ပါဘူးကျွန်တော်တို့ပြည်သူတော်လှန်ရေးတပ်ဖွဲ့တွေရဲ့เนาะဆုံးသက်တိုက်ပွဲတွေအကြောင်းပြုပြီးတော့ဒီစစ်ကောင်စီတွေဟာကျွန်တော်တို့ပြည်သူတော်လှန်ရေးရဲ့မုံတိုင်းအောင်မှာသာလေကွဲကြီးသွားနိုင်တဲ့အင်အားစုဖြစ်တယ်ခြုံပြောရင်သူ့အတွင်းပိုင်းကပေါက်ကွဲမှုတွေကြောင့်အစိုးရတရားအပြောင်းလဲဖြစ်လာမယ်လို့ကျွန်တော်သိမမျော်လင့်ပါဘူ
းဒီဒုတိယမြင်ကွင်းမှာတော့ဒီ Federal Democracy လက်နက်ကိုက်တိုက်ပွဲကနေပြည်တော်ထိတက်သွားနိုင်တဲ့မြင်ကွင်းလို့သူကပြောပါတယ်ဆိုတော့ဘိုးဘိုးတိုက်ရတယ်ဆိုတာကပြည်내တိုင်းဒေသကြီးတွေကမြို့ကြီးတွေကိုတိုက်ရသိမ်းရတာတည်းလည်းမတူပါဘူးတဲ့သူကဆိုပါတဲ့အဲသူကအကြောင်းပြတဲ့အခါမှာတော့ပထမချက်ကဒီပထမသဘောရနေပြည်တော်ကမြေပြန့်ဖြစ်နေတာကြောင့်ဒီအကြောင်းကတိုက်လာခဲ့လို့ရှိရင်အဲကိုယ့်ဘက်ကပွင့်နေတာကိုသူကထောက်ပြတယ်အဲဒုတိယကနေပြည်တော်မှာချထားတဲ့တိုက်ရတိုက်ခိုက်ရေးအားကအကောင်းဆုံးအားကိုချထားမှဖြစ်တယ်လို့လည်းသူကယူဆပါတယ်ပြီးတော့တပ်တွေအတွက်ထောက်ဟုတ်လမ်းကြောင်းကလည်းတူသွားနိုင်တယ်လို့သူကပြောပါတယ်။တတိယချက်ကတော့စိတ်ဓာတ်ရည်အကြောင်းပြောပါတယ်။ရည်စရာတခြားရှိတော့တာမို့အကုန်သုံးပြီးခုခံပြီးစစ်တပ်ကတိုက်ခိုက်နိုင်တယ်လို့သူကယူဆပါတယ်။ဆိုတော့ဒါအပြင်ဒီလိုမျိုးကြီးတွေပါအဆိုးဆုံးကတော့ပြည်သူတန်းပေါင်းများစွာကိုတစားကံဖြစ်တဲ့ဖန်စီထိမ့်သိမ့်ပါပဲဖြစ်တယ်လို့သူကထောက်ပြပါတယ်။နေပြည်တော်ထိတိုက်ဖို့ဆိုလို့ရှိရင်တဲ့NUG ရဲ့ PDF တပ်တွေနဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေနိမိကကပူပေါင်းဆောင်ရွက်မှုမျိုးရှိရပါမယ်တဲ့ပြီးတော့တိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေကတော့သူတို့ရဲ့အသက်သွေးနဲ့ဗဏ္ဍာငွေကြီးရှစ်စိတ်ကိုသုံးမလားဆိုတဲ့မေးခွန်းကလည်းရှိနေပါသေးတယ်ဆိုတော့သူကဒီလိုပြန်ချိန်ပါလေဆရာသုံးသက်ချက်ကိုလည်းသိပြစေခင်ဗျာ
ကျွန်တော်နှစ်ပိုင်းခွဲနေပါကျွန်တော်အမြင်ဆိုသူတို့ဖြင့်ကျွန်တော်တို့မြောက်ပိုင်းညီနောင်များနော်သုံးပွဲနဲ့ကျွန်တော်တို့ဒီ NUG ဥဆောင်တဲ့ NUG ကာကွယ်ရေးဝန်ကြီးဌာနအောက်မှာရှိနေတယ်လက်နက်ကိုင်တိုက်ပွဲတပ်ဖွဲ့တွေကြားထဲမှာเนาะကျွန်တော်တို့ပေါင်းဆက်လို့မရသေးပါဘူးအဲ့တော့အဲ့ဒီအခြေအနေကကျွန်တော်တို့ခုနကပြောတဲ့အနေထားတည်းရောက်ဖို့ဆိုတာသ အခုကျွန်တော်မြင်တော့ပြောရလို့ရှိရင်တော့ကျွန်တော်တို့ TNL နဲ့အဲ AA တို့ပေါ့ဗျာသူတို့ကတော့ဒီနေဦးတော်လှန်ရေးလှုပ်ရှားမှုတွေမှာဆက်လက်ပါဝင်နိုင်ကြအကြောင်းရှိတယ်လို့ကျွန်တော်သုံးသပ်ပါနောက်ပြီးတော့မြောက်ပိုင်းကဆိုရင် KIA ပေါ့ဗျာအဲ့ဒီဖွဲ့ကလည်းပါမှာပါပဲနောက် AA ကလည်းဆက်လက်ပြီးသူ့ရဲ့အဲအဘဒီအာကန်ကျွန်တော်တို့ဟိုပြည်နယ်ကိုလွတ်မြောက်ဖို့အတွက်အဆုံးတိုင်တိုက်ပွဲဝင်မယ်နောက်ပြီးတော့နေပြည်တော်တိတိုက်မယ်လို့လည်းသူကလည်းကြွေးကြော်တော့အဲ့တော့အခုအရှင်းကတော့ကျွန်တော်အမေကပြောလို့ရှိရင်အဲ့ဒီကျွန်တော်တို့ပြည်နယ်လိုက်လွတ်မြောက်ရေးကိစ္စမပြီးစီးသေးပါဘူးအဲ့တော့ပြည်နယ်လိုက်လွတ်မြောက်ရေးကိစ္စကိုကျွန်တော်တို့အဲ့ဒီဘာပေါ့TNL အဖွဲ့ရောနောက်ပြီးတော့KIA ရောကျွန်တော်တို့အဲ EA ရောပြည်내လိုက်လွတ်မြောက်ရေးလုပ်ငန်းကိုကျွန်တော်တို့ပြီးမြောက်လုပ်ရမယ်အဆင့်တစ်ဆင့်ရှိခုံပြောချင်တာကတော့နေဦးတော်လှန်ရေးကိုဆက်ပြီးတော့လုပ်ဖို့ပန်းချက်ထားတဲ့အဖွဲ့စည်းတွေအနေနဲ့ပြည်내တစ်ခုချင်းလူမြောက်မှုကနေပြီးတော့ပြည်내တစ်ခုသုံးခုဆက်ဆက်ပြီးဒီနေ့နဲ့တိုင်းနေချင်းချင်းဆက်ဆက်ပြီးမဟာဗျူဟာကြတဲ့ကျွန်တော်တို့အစီအမံတရားကို NUG နဲ့ညှိနှိုင်းပြီးတော့ဆောင်ရွက်တယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ကအင်အားစုနဲ့ကျွန်တော်တို့ဝေးတိုင်းနဲ့ပေါင်းပြီးမယ်ကျွန်တော်တို့ဒီ KIA နဲ့ကျွန်တော်တို့စကိုင်းတိုင်းနဲ့ပေါင်းပြီးမယ်ကရင်နီနဲ့ကရင်ကတောင်ပိုင်းကနေပြီးတော့ကျွန်တော်တို့မြေပြည်ကျော်စီကြီးတက်မယ်ဆိုရင်အဲ့ဒီလိုဘာဘီဝါစီစဉ်တရားကိုချမှတ်ပြီးဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ကာလတစ်ခုကနေစပြီးတော့ကြွေးကြော်ခဲ့တဲ့ NUG ရဲ့နေပြည်တော်ကိုစစ်ကြောင်းအားလုံးကြီးတက်ကြဆိုတဲ့အစီအစဉ်ဟာလက်တွေ့ပုံပေါ်လာနိုင်တဲ့အနေအထားတစ်ခုကိုရောက်ရှိလိမ့်မယ်လို့ကျွန်တော်တော့မျှော်လင့်ပါတယ
်ခုဆွေးနွေးခဲ့တဲ့သူကတော့ဒီမရေးသုံးသပ်သူဥပဒေစိုးနိုင်ဖြစ်ပါတယ်ဒုတိယပိုင်းကိုဒါမဲ့ပတ်စနေညနဲ့တင်းတွေနဲ့မှဆက်လက်နားဆင်ကြည့်ရှုကြပါမယ်။ကျွန်တော်တမောင်သားမှာ
သတင်းမှတွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့မေလ26ရက်နေ့တနင်္ဂနွေနေ့မနေ့ဖက် Radio ရုပ်သံအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ Radio အတန်နဲ့အစီအစဉ်တွေကိုတော့ line meter 24 40 51တို့ကနေဖမ်းယူနားတော်ဆင်နိုင်ပါတယ်။ဆက်လက်ပြီးတော့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကသုတအစတဲ့အစီအစဉ်တွေကိုစတိုက်ထုတ်လွှင့်အောင်ပါဖြစ်ပါတယ်။ပထမအဦးဆုံးတော့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပါမယ်။ထိုင်ဝမ်မှာတမရအသစ်လိုက်ချန်တေကကျန်းသစ္စာချင်းဆိုပြီးနောက်ရမှာပဲတရုတ်ကလွတ်လပ်ရေးလိုလားသူလို့ဆွဆွဲကထိုင်ဝမ်အနေကြီးရေးလေးစီးလေးတင်ပါတယ်။တရုတ်ရဲ့ရေပိုင်နဲ့အငင်းပွားမှုဖြစ်နေတဲ့ဖိလစ်ပိုင်ကတော့လုံခြုံရေးဆိုင်ရာမဟာမိတ်တွေဆက်လက်တည်ဆောက်သွားမယ်လို့ဆိုပါတယ်ကျွန်တော်ဇော်မိုးကျော်ကပဲတင်ပြပေးပါမယ
်ရွှေကောက်ပွဲအနိုင်ရထားတဲ့သမရလိုက်ချင်းတေဟာမေလ20ရက်နေ့မှာသမရအဖြစ်ကျန်းသစ္စာကျင်းပခဲ့ပါတယ်ထိုင်ဝမ်အနေနဲ့ငြိမ်းချမ်းရေးကိုလိုလားကြောင်းနဲ့တရုတ်ကထိုင်ဝမ်ကိုစီးရေးနိုင်ငံရေးအရာချင်းချောင်းနေတာတွေရပ်တန့်ဖို့ကျန်းသစ္စာကျင်းပပွဲမှာပြောဆိုခဲ့ပါတယ်တရုတ်ကတော့လွတ်လပ်ရေးဆိုတဲ့အယူအဆနဲ့အားပေးထောက်ခံသူတွေကိုတံပြန်သွားမယ်လို့ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုပြီးမေလ23ရက်နေ့မှာထိုင်ဝမ်အနီးစီးရေးလေ့ကျင့်မှုတွေစတင်လှုပ်ဆောင်ခဲ့ပါတယ်ထိုင်ဝမ်ဟာတရုတ်ပိုင်တဲ့နယ်မြေဖြစ်ပြီးပြန်လည်ပေါင်းစည်းရေးကိုပြင်းမြောက်တဲ့အထိလှုပ်ဆောင်သွားမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟူချင်ကမေလ24ရက်နေ့မှာပြောဆိုခဲ့ပါတယ
်近日中国人民解放军东部战区组织战区陆军、海军。
D.C. 列舰母哈，台湾陆战一所比 C.G. 维内达里内，
边巴嘎文要说拍卖 NRZU 这个大米铺转批发的台湾陆来也所谓杨沙木的苦楼丹边来保持一段西国切的蓝多的单边楼上木的苦果楼上马批批边来保持一笔妙的替楼上大马批发的
第二西北地大基业里不转国根木长大岗的台湾安尼扎进来起的四天毛的代理人的保温杯那也扎西业里进发的台湾怎么了在来清队家里没让那些东西的马桃园庙个是石坑个大窑开比石家标价给把嘞。台湾个第六市李进那个上几个的路，石田茂里、米山头里、戴德营里、基德里，一定偏他给把嘞。
作为三军统帅，我的责任就是保家卫国。
基业里的阿龙爷乌贼就撇在德玛拉阿尼呢，单边呢比杜瑞也得欧文那个加过多完美。但比也龙江人一段，那么着对俺尼姑毛那么瑞呢一段，谁人家把稳多把没？
台湾地势里来说嘞，偏蛮的呀个，只有奶奶人生一辈，台湾比都里也越前目个，里扎来看不，都奶奶苗岭把来路，真的是真数比嘛，那么着蓝牙表示给把嘞，那么着蓝爷都得到 Democrat Party DPP 奶奶，如来一个只有时间里到处嘛好把不，特别没。台湾哈阿丘家阿那边批的苏拉古，现在甘肃多面都爆炸起来了。大家只有看到，他们来呢 DPP 哈，只有比这边的苏拉木阿拉古丘跑比，那比当苏拉木古老拉的路是衰败的。阿边谈来前脚表示白的，梅拉那塞里耶尼马罗，只有人家在问你谈那表示关系的王文斌啊，阿美利坚比当苏古把第一委员表示给白的。
台湾是中国的台湾。轮不到美国说三道四。
台湾哈第一批台湾批发的 ，American 阿尼呢爸妈问表姐阿姆罗巴布。台湾伊来讲嘛，爹妈母也这个讲的也好 ，American 我都差比，轮来伊也按老年的 DPP Party 也阿那办的被批发的路，都个表示多了吧。第二天 American 哈来台湾我都差比，第一个天秋铺老年的路，表示关系都个是衰个吧的。第二批的比的木呀，台湾陆来一下南宋那边路嘞，都个表示给巴嘞。台湾他们俩真的是真受外国 ，American 个啊，所以啊，下面也是好的八万的，啊，陆的包过着来的外国是陆给巴嘞。American 陆道个印度北斯菲地大龙角也一套一半五百多个表摊币，第二个单边部呢，印度北斯菲龙角也对，到了西达他妈的比例。April 拉雷东啊，他们别个办的。台湾呢，这大瑞马哈梅的也搞过一次呢，对，多了这大他妈九 billion 比亚克币。那时候么 ，F-16V 接待的人的电卡的 ，High Marks 同时呢的八万，虽然呢必须多了单的汤脚步 ，American 啊，台湾我洋差别个办的。台湾一来怎么古老去你的家，古老他们搞搞的，天天天天老家不。
Of course, following the developments in the Taiwan Straits closely.
第二批的比内的扩大批发的路嘞，都个表示给巴嘞。啊，过了这马呗，第二呢，一般呢，年半里的菲律宾哈，龙江一三亚马哈梅的这类飞机比，年半里的一边嘛 ，American、Japan、Australia 路呢，大概一三亚不多是一列进大马路，菲律宾搞过一文具 ，Galpito、Teodoro 个，梅拉那些里的到家里嘛表示给巴嘞。菲律宾干这个呢，蛮亚个南老大为的 ，Thomas 修个专利个，第二个杜拜路最专利比，菲律宾天猫里个毛头的一对，太太多目的撇开把的。啊，过了今年的讲 ，Indo-Pacific 的大哈，个把 NRG 那个呢，把我呢不提不卡的，天猫目的呢专利啊讲，第二把阿夏那个也是什么天价来把的。
阿夏那个也是一阵比马了，来啊！西部的人家是经过电视报没？ ကချင်ပြည်နယ်ပူတာအုံမျိုးနယ်မှာဆန်းအပဝင်ကိုဇိနှုံးနေအစမတန်မြင့်တက်နေပါတယ်ဒီလိုအကြောင်းအရာတွေအပြင်တပတ်အတွင်းသိနိုင်ဇင်းနှုံးတွေကိုတင်ပြထားပါတယ် The Farmer Time Media ကတင်ဆက်ပေးထားတာပါ
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့အတူကျမမစ္စဘဲကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပူတာအုံမြို့နယ်မှာဆန်အပါဝင်ကုန်စည်နှုံးတွေအစမတန်မြင့်တက်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ
်တပလင်းဘလောက်လဲ
ဟာတပလင်းငါတောင်းခွင
့်အန်တီဘလောက်လဲတပလင
်းဟာတောင်းခွဲပါရှင်
ငါတောင်းခွဲနပလင်းစင်ဘလောက်လဲ
တသိန်းတောင်းဟမ်တသိန်းတောင်း
တသိန်းတောင်းမမြင်ဘူးတော့
ကြားလည်းမကြားဘူ
းဟယ်လို
အချင်းပြည်နယ်ပူတာအုံမြို့မှာဆန်အပါဝင်ကုန်စည်နှုံးတွေအစမတန်မြင့်တက်နေတဲ့အပြင်ကုန်ပစ္စည်းပြက်လက်မှုတွေပါဖြစ်လို့စားနပ်ရိက္ခာရှားပါးမှုပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဟာပူတာအုံမြို့ကိုဝင်ထွက်သွားလာနိုင်တဲ့မြစ်ကြီးနားဆွန်ဘရာဗန်လမ်းကိုမတ်လ9ရက်နေ့ကစလို့ဖျက်ဆီးသွားလာခွင့်ပိတ်ထားခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းကုန်စည်နှုံးကအစမတန်မြင့်တက်လာတာကြောင့်ဒေသခံတွေဟာစံကိုဝယ်ယူမစားသုံးနိုင်တော့တဲ့အတွက်တတိတိဥတွေကိုချက်ပြုတ်စားတောင့်နေရတယ်လို့ဒုက္ခသည်ရေးကူညီဆောင်ရွက်နေသူပူတာအုံဒေသခံတဦးကပြောပါတယ်။ပူတာအုံမှာစံတိတ်ကို၄သိန်းကျပ်ဝန်းကျင်စားစီတစ်ပိတ်တာကို3,500ကျပ်ကျပ်ဥ၄လုံးကို5,000ကျပ်စားတထုပ်ကို5,000ကျပ်ခရမ်းညင်သီး3လုံးကို5,000ကျပ်ဓာတ်ဆီ900မီလီမီတာတပလင်းကို9,000ကနေ3,000ကျပ်စသဖြင့်ကုန်ပစ္စည်းအားလုံးအစမတန်ဈေးမြင့်တက်နေတာဖြစ်ပါတယ်လက်ရှိမှာပူတာအုံမြို့ကိုလေကြောင်းခီးစဉ်တစ်ခုတည်းကသာသွားလာနိုင်ပြီးလေကြောင်းလိုင်းတွေဘက်ကစံစီအပါအဝင်ကုန်ပစ္စည်းတွေကိုတည်ယူခွင့်မပြုထားဘူးလို့ဆိုပါတယ်
စောင်းစီပြက်လက်လို့စီစံတချို့စောင်းစီအယောင်ပိတ်ထားရပါတယ်ဈေးကွက်ထဲမှာစောင်းစီပြက်လက်လာတဲ့အတွက်ရန်ကုန်မြို့ကစီဆိုင်ချို့မှာအယောင်ပိတ်ထားတာဖြစ်တယ်လို့စောင်းသုံးသူတွေကပြောပါတယ်။စောင်းသုံးစီတင်တွေတို့လောက်ဖြစ်ယူခြင်းလုံးရဲ့ကြီးကြပ်ရေးကော်မတီထံကခွဲရန်ရတဲ့ဆိုင်ဝင်မှာတော့စီဝေခွင့်ကဲ့ရရှိသူတွေအနေနဲ့စောင်းစီတပိတ်တာကို6,520ကျန်းနဲ့ပြန်လည်ရောင်းချပေးနေပါတယ်။ပြင်ပဈေးကွက်မှာတော့တပိတ်တာကို8,000ကျန်းနီးပါးပေါက်ဈေးရှိနေတာဖြစ်တယ်လို့တင်ကန်းကျုံမြို့နယ်ကစောင်းသုံးသူတို့ကပြောပါရယ်တမက်ရင်ညိုစီနဲ့ကွာဟပြီးအမျက်တင်ရောက်ချတာဈေးကစားဖို့ရွေးချက်နဲ့တုံလုံးမှုပြုတ်လောက်တာတွေကိုစစ်စစ်တွေ့ရှိရင်တော့အရေးကြီးကုန်စည်ဝန်ဆောင်မှုဥပဒေနဲ့အရေးယူသွားမှာဖြစ်တယ်လို့စောင်းသုံးသူရေးရဦးစီဌာနကထုတ်ပြန်ထားပါရယ်တကယ့်အမြင်ပြင်မှာတော့စစ်စစ်အရေးယူတာမရှိသလောက်နေပါနေတာဖြစ်တယ်လို့စီကုံတဲ့အတိုင်းပိုင်းကပြောဆိုထားပါရယ်ဈေးကွက်ထဲစောင်းစီပြက်လက်ရတဲ့အကြောင်းရေးထဲမှာတော့မြန်မာနိုင်ငံကိုစောင်းစီတင်ပို့နေတဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကပြင်ပတင်ပို့မှုခွင့်ပြုတဲ့ပမာဏကိုရှော့ချလိုက်တာကြောင့်လည်းပါဝင်တာဖြစ်တယ်လို့ကုန်သည်တွေကသုံးသပ်ကြပါတယ
်တောင်သူတွေသဘောတူကျင့်တတ်တဲ့ရာသီဥတုအခြေပြုတီးနှံအာမခံစနစ်ဖော်ဆောင်ဖို့ပြင်ဆင်နေပါတယ်မိုးရသည့်စိုက်ပျိုးစရိတ်တရေကချင်းငွေအပေါ်မှာအာမခံ100ခန့်နှုန်းထားရှိတာကိုလာမယ့်ဇွန်လ1ရက်နေ့ကစတင်ပြီးတနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ဆောင်သွားမယ်လို့မြမလေယာဖွံ့ဖြိုးရေးဘဏ်ကပြောပါရယ်ပြီးခဲ့တဲ့ဆောင်းရသည်စိုက်ပျိုးစရိတ်ထုတ်ချေးချိန်ကရန်ကုန်ပဲခူးနဲ့ AR တိုင်းတို့မှာမြမလေယာဖွံ့ဖြိုးရေးဘဏ်နဲ့မြမအာမခံလုပ်ငန်းတို့ပူးပေါင်းပြီးရာသီဥတုအညွန်ကိန်းအခြေပြုတီးနှံအာမခံစနစ်ကို Pilot Project အနေနဲ့ဖော်ဆောင်ခဲ့တာဖြစ်ပါရယ်ရာသီဥတုအခြေပြုတီးနှံအာမခံစနစ်ကတောင်သူတွေအတွက်သိရှိနားလည်မှုအားနည်းနေသေးတဲ့အတွက်အငင်းပွားဝယ်ရာတွေလည်းရှိနေတယ်လို့တောင်သူတွေကပြောဆိုထားပါတယ်
။ဟိုအငယ်ပြောလို့လေတနေ့လုံးဝမိုးကြိမ်ကမှအလုံးမကွာဘူး။ဒါပေမဲ့တလာတည်းမှာဆုံသွားတာရဲ့။ဘုနာကဒီကြီးလို့မရတဲ့ယာတီမှာဒီကြီးအောင်သွားလိုက်ကြရဲ့။အဲ့ဒါမို့ကြရဲ့။ဟိုဆုံးရတာကြီးကဘလို့လူတွေနဲ့ဘလို့ဆုံးပြေကြအောင်လဲ။အဲ့ဒါကြီးကနိုင်ပေါ်ကြပါလိမ့်မယ်။အဲ့လိုဒီကလည်းလုံးဝပြည့်ပြည့်မပြတော့ဘူးဆိုပေမဲ့လည်းအာလုံးသဘောလေးတည်းရပုံစံနဲ့ကြံစားလိုက်တော့တိုင်းပြောင်းပါတော့ဘာမှဆုံးဖြတ်တဲ့နေရာမှာဆိုတော့ကတုံးပြမယ်ကိုဒီကဆက်လိုက်ပြင်ပြသွားရင်မကောင်းပါဘူး
မြမလေယာဖွံ့ဖြိုးရေးဘဏ်ကနေတအေကကိုချက်သိန်းခွဲနှုန်းနဲ့ထုတ်ချေးပေးဖို့တတ်မှတ်ထားပြီးတဘာဝဘေးအန္တရာယ်ကျရောက်လို့စိုက်ပျိုးစရိတ်တွေပြန်လည်မပေးဆက်နိုင်ချိန်မှာမြမအာမခံလုပ်ငန်းကတောင်သူတွေကိုရော်ကျစ်ပြန်ပေးနိုင်ဖို့အတွက်အဲ့ဒီစနစ်ကိုဆောင်ရွက်တာဖြစ်တယ်လို့ဆိုပါရယ်
ရာသီဥတုကြောင့်တီးနှံတွေပျက်စီးချိန်မှာရောကျေးပေးဆောင်ဖို့အငင်းပွားဝဲရကိစ္စတွေဖြစ်လာနိုင်တဲ့အတွက်ဆုံးဖြတ်ပေးတဲ့အဖွဲ့အစည်းတွေအနေနဲ့ဗလိုင်းမှုမရှိဖို့လိုအပ်တယ်လို့တောင်းသူတွေကထောက်ပြကြပါတယ်။ဟိုတိုင်းတဲ့ဒီမှာကဒီအခြေအနေတွေတိုင်းတာတခုပေါ့ကွာ။ဟောတော့မျိုးဘူးပြောတာဘူးမျိုးကမကြည့်ရသေးဘူး။ဥပမာဆိုဆွေရသားပါညာလောက်ပေါ့ကွာ။ဟောတော့အခုကျင်းဝင်လောက်ကိုက
အခုလိုအဖဘကကြက်တဲနေတဲ့ကာလမှာတီးနံအာမခံစနစ်ကတောင်သူတွေထက်တီးနံအာမခံကုမ္ပဏီတွေအတွက်အကျိုးအမြတ်ဖော်ဆောင်ပေးတဲ့အခြေအနေကိုရောက်ရှိသွားမှာကိုလည်းတောင်သူတွေကစိုးရိမ်နေကြပါတယ
် VOA စီစဉ်နေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
VOA တနင်္ဂနွေနေ့မနေ့ပတ်အံလွင့်စီစဉ်မျိုးဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဆက်လက်ပြီးတော့ဥရုယာသီနဲ့အနာဂတ်ကဘာသတင်းတွေကသုတအစီအစဉ်တွေကိုထုတ်လွှင့်ပါအောင်မယ်။အခုတော့ဥရုယာသီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်။ယာသီဥရုပြောင်းလဲမှုပုံမပြင်းထန်လာတဲ့အတွက်လေကြောင်းပြန်တမ်းမှုအပေါ်ပုံမရိုက်ခတ်လာတော့မယ်လို့ကြမ်းကျင်သူတွေကခန့်မှန်းထားပါတယ်။မေလ21ရက်နေ့ကလန်ဒန်ကနေစင်ကာပူကိုပြန်တန်းလာတဲ့လေယာဉ်မြန်မာနိုင်ငံအပေါ်ဖြတ်ပြီးပြန်တန်းနေခြင်းအတွင်ပြင်းထန်တဲ့တုံခါမှုဖြစ်ခဲ့တဲ့အတွက်လူထုသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီဖြစ်ရပ်ဟာဥတုရာသီပြောင်းလဲမှုနဲ့ဆက်စပ်နေတယ်လို့လည်းကြွမ်းကျင်သူတွေကထောက်ပြထားပါတယ်။နားလောင်ကတင်ပြထားပါတယ်။
ကန်ကနေစင်ကာပူကိုမေလ23ရက်နေ့ကပြန်တန်းလာတဲ့စင်ကာပူလေကြောင်းလိုင်း SQ321 ခီးထည်တင်လေယာဉ်ဟာမြန်မာနိုင်ငံမြေဝကျောမော်ကိုဖြတ်ပြန်တန်းနေတော့အမြင့်ပေ3,000ကျော်မှာအပြင်းထန်ရိမ့်ထိုးလှုပ်ခါသွားခဲ့တဲ့အတွက်ထိုင်းနိုင်ငံမကောက်မြို့ကိုအရေးပေါ်ဆင်းသက်ခဲ့ရပါတယ်။ဗြိတိန်နိုင်ငံ Reading တက္ကသိုလ်ကထုတ်ပြန်ခဲ့တဲ့2023အစည်းအဝေးခန်းစာမှာတော့ကမ္ဘာအပူချိန်မြင့်တက်မှုနဲ့ဥတုရာသီပြောင်းလဲမှုကြောင့်လေယာဉ်တွေရိမ့်ထိုးလှုပ်ခါစေတဲ့ဖြစ်ရပ်တွေပုံမဆွာလာနိုင်တယ်လို့ဆိုထားတာပါလေကြောင်းလိုင်းတွေရဲ့ဘေးကင်းလုံခြုံမှုနဲ့လေယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေရဲ့အဆင်ကိုစီစစ်ထုတ်ပြန်နေတဲ့ Airline Ratings အဖွဲ့ရဲ့ Editor ချုပ် Geoffrey Thomas ကအခုလိုပြောပါတယ်
Turbulence is becoming more prevalent as climate changes
ဥရုယာသီကြောင်းလဲလာတဲ့အတွက်အခုလိုလေယာဉ်တွေရိမ့်ထိုးလှုပ်ခတ်မှုတွေလည်းပိုအဖြစ်များလာပါတယ်ဒီတိုင်တက္ကသိုလ်တစ်ခုကသူပြည်သနာပြုချက်အရလွန်ခဲ့တဲ့အနှစ်40အတွင်းအခုလိုပြင်းထန်တဲ့လေရင်ရင်ထိုးလှုပ်ခါစေတဲ့အဖြစ်မျိုး55ရာခိုင်နှုန်းတိုးလာတာကိုတွေ့ရပါတယ်အသင်းအတင်းအနေထားလောက်လေပြင်းထန်မှုမျိုးက38ရာခိုင်နှုန်းနဲ့ပုံမှန်လောက်လေပြင်းထန်တာမျိုးကတော့18ရာခိုင်နှုန်းတိုးလာပါတယ်ရာသီဥတုပြောင်းလဲလာပြီးဆိုတာနဲ့လှိုင်းလေထန်မှုတွေလည်းကျင်းသည်ပေါ်ပေါက်လာပါတယ
်လေကြောင်းပြန်တန်းရေးလောကမှာအစင်းမြင့်ဤပညာတွေအသုံးပြုလာတဲ့အတွက်လှုံခဲ့တဲ့နှစ်ပေါင်း20လောက်ကစပြီးတော့လေရင်တွေအခုလိုရိမ့်ထိုးလှုပ်ခါမှုကြောင့်လူသေးဆုံးမှုတွေတိတိတသားကျဆင်းသွားတာပါ Multi scan ဆိုတဲ့ radar စနစ်ကြောင့်ရှေ့ကမိုးလေဝသအခြေအနေကိုကြိုတင်သိရှိနိုင်ကြတယ်လို့လဲ Geoffrey ကပြောပါတယ် Vertical wind shear လို့ခေါ်တဲ့ဒေါင်လိုက်တိုက်တဲ့အလီစီးကြောင်းနဲ့တိုးခတ်တဲ့အတွက်စင်ကာပူခီးတဲ့တင်လေရင်အခုလိုရိမ့်ထိုးသွားခဲ့ပုံရတယ်လို့လေကြောင်းပြန်တန်းရေးဆိုင်ရာကြွမ်းကျင်သူAnita Mandirata ကပြောပါတယ
် In the zone at which it was flying it was very much a storm season.
စင်ကာပူလေကြောင်းလိုင်းပြန်တန်းခဲ့တဲ့ဆုံကမုန်တိုင်းတွေအဖြစ်များတဲ့ဒေသတွေဖြစ်ပါတယ်။အဲ့ဒီဘက်မှာမိုးရာသီတဲ့ဝင်လာပြီးဖြစ်တဲ့အတွက်မိုးကြိုးမုန်တိုင်းတွေလည်းပေါ်ပေါက်လေးရှိတဲ့နေရာဖြစ်ပါတယ်။လေစီးကြောင်းတွေကွဲသွားပြီးလေတိုက်ခတ်ရာလမ်းကြောင်းကဒေါင်လိုက်ဒါမှမဟုတ်အလျားလိုက်ရုတ်တရက်ပြောင်းသွားစေတဲ့wind shear ဆိုတဲ့လေစီးကြောင်းနဲ့စင်ကာပူလေကြောင်းလိုင်းတို့ထိတ်တိုက်တွေ့သွားခဲ့တာဖြစ်ပုံရပါတယ်
။ဥတုရာသီပြောင်းလဲလာပြီးတော့ကမ္ဘာပုံနှင်းမှုမြင့်တက်လာချိန်မှာအနာဂတ်မှာလည်းအလားတူဖြစ်ရမျိုးတွေပိုးပြီးတော့ကြုံတွေ့ရလိမ့်မယ်လို့လည်းသူကသတိပေးပါတယ်။
It is very clear that this was a weather related incident.
ဒါဟာရာသီဥတုနဲ့ဆက်စပ်ပြီးပေါ်ပေါက်ခဲ့ရတဲ့မတော်တဆမှုဆိုတာသိကိုရှင်းပါတယ်။လေကြောင်းလိုင်းအလုံးကိုရောလေယာဉ်ထောက်လုပ်တဲ့ကုမ္ပဏီအလုံးအပေါ်မှာပါသိရမှုရှိမှာဖြစ်ပါတယ်။ခီးတယ်ဒီအပေါ်မှာလည်းသိရမှုရှိမှာဖြစ်ပါတယ်။လေယာဉ်ခီးတယ်အလုံးယင်းတထိတ်ထိတ်နဲ့ခီးတော့ရမယ်ဖြစ်ရလဲဖြစ်ပါတယ်။
စင်ကာပူလေကြောင်းလိုင်းနဲ့လိုက်ပါလာခဲ့တဲ့ခီးတယ်သူကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ်
။ It could start
feeling that the airplane was
LNG တုံခါလာတာကိုကျွန်တော်တို့အရင်ဆုံးစပြီးခံစားရပါတယ်နောက်တော့လေယာဉ်တစ်စင်းလုံးတုံခါလာတာပါအဲ့ဒီလိုတုံခါနေတာပိုဆိုးလာပါတယ်
ဥဒုရာသီပြောင်းလဲဖောက်ပြန်မှုကလေကြောင်းပြန်သားရေးကဏ္ဍအတွက်လည်းအတော့ကိုအရေးပါပါတယ်။လေရင်ပြန်သားတဲ့အချိန်ရှေ့ကမြင်ကုန်နေမရှင်းလင်းတာ၊မြူကိုးတွေပိတ်တာ၊လေရင်ရိမ်ထိုးလောက်ခါစီလောက်တဲ့လေစီကြောင်းတွေပြောင်းလဲသွားတာ၊အပူစီကြောင်းတွေ၊မြေပြင်နဲ့အထက်လေသူအပူချိန်မြင့်တက်မှုတွေစတဲ့အချက်တွေကလေကြောင်းပြန်သားရေးနဲ့ခီးတယ်နဲ့လေရင်တွေရဲ့ဘေးကင်းလုံခြုံရေးအတွက်အရေးအကြီးဆုံးအချက်တွေဖြစ်တယ်လို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကကမ္ဘာတဝန်လေကြောင်းပြန်သားရေးဝန်ထမ်းတွေကြား2022ခုနှစ်ကကောက်ယူခဲ့တဲ့စစ်တမ်းတရားမှဖော်ပြထားတာပါကဘာတဝမ်းပြန်တဲ့ခီးတဲ့တင်လေရင်ကတက်ကြက်2000နောက်ပိုင်းတဖြည်းဖြည်းတိုးလာပြီးတော့2019ခုနှစ်မှာတော့လေရင်ပြန်တမှုပေါင်း 38.6 တန်းနဲ့ခီးတဲ့က 45.6 ဘီလီယံအထိရောက်ခဲ့တယ်လို့ကုလသမဂ္ဂရဲ့အပြည်ပြည်ဆိုင်ရာလေကြောင်းပြန်သားရေးအဖွဲ့ ICAO ရဲ့အင်တာနက်ဆာမျက်နှာမှာလည်းဖော်ပြထားပါတယ်ကိုဗစ်ကာယောဂါကြောင့်2020ခုနှစ်မှာလေယာဉ်ပြန်သန်းမှု 16.9 တန်းအထိကျဆင်းခဲ့ပေမဲ့ဒီနှစ် 2024 ခုနှစ်အတွင်းမှာတော့ခီးတဲ့လေယာဉ်ပြန်သန်းမှုပေါင်းတန်း40ကျော်အထိရောက်လာမယ်လို့လည်းခန့်မှန်းထားတာဖြစ်ပါတယ်။ကမ္ဘာပုံနှိပ်မှုအကျိုးဆက်ဆောင်သဘာဝဘေးဒဏ်တွေပုံမှုပေါ်ပေါက်လာတဲ့အတွက်လူမှုဘဝတွေနဲ့စီးပွားရေးလုပ်ငန်းတွေလမ်းသဒါတွေနဲ့လေယာဉ်ကွင်းတွေလိုအခြေခံအဆောက်အုံတွေလည်းထိခိုက်ပျက်စီးနေရတာပါ။လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းဥတုရာသီပြောင်းလဲပြီးတော့ဟာရီကိန်းမုန်တိုင်းတွေရေကြီးမြေပြင်းမှုနဲ့အပူလိုင်းတိုက်ခတ်မှုတို့လိုဆိုးဝါးပြင်းထန်လာတဲ့သဘာဝဘေးဒဏ်တွေကြောင့်ကမ္ဘာတဝန်းပျက်စီးဆုံးရှုံးမှုတန်ဖိုးကဒေါ်လာ 2.8 ထရီလီယံထိရှိတယ်လို့ World Economic Forum ရဲ့နောက်ဆုံးလေ့လာမှုတစ်ခုမှာခန့်မှန်းဖော်ပြထားပါတယ်။တက်ကရစ်2000ကနေ2019ခုနှစ်ကြားအနည်း20ကာလအတွင်းသဘာဝဘေးဒဏ်တွေကြောင့်ပျက်စီးဆုံးရှုံးမှုတန်ဖိုးကတနာယီကိုဖျားမြဒေါ်လာ 16.3 တန်းအထိရှိတယ်လို့လဲ World Economic Forum ရဲ့2023အောက်တိုဘာလလေ့လာမှုမှာဖော်ပြထားတာပါလူသားတွေရဲ့လိုအပ်ကြောင်းဖလောင်အိမ်တန်းငွေတွေလေတူတွေပုံမိုးရောက်ရှိလာတဲ့အကျိုးဆက်အဖြစ်ဆိုးဝါးပြင်းထန်တဲ့သဘာဝဘေးဒဏ်တွေပေါပေါလာတာလို့ဥဒုရာသီရဲ့အဖွဲ့တွေကထောက်ပြနေကြတဲ့အချိန်မှာပဲအနာကလေကြောင်းပြန်တန်းရေးလောကမှာလဲဥဒုရာသီပြောင်းလဲမှုအကျိုးဆက်တွေပိုးပြီးတော့တွေ့ရတော့မယ်ဆိုတဲ့သတိပေးချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်ကျမနှောင်းလောပ
ါတင်းနေတဲ့ကတူတာအစီအစဉ်ကိုဆက်လက်ကြည့်ရှုနာတော်တာဆင်ရပါမယ်မေလ31ရက်နေ့ဟာကုလသမဂ္ဂကသတ်မှတ်ထားတဲ့ကမ္ဘာဆေးလိပ်ကင်းစင်ရေးနေ့ World No Tobacco Day နေ့ဖြစ်ပါတယ်နေ့စဉ်လူသန်းတန်းနဲ့ကြီးတည်ဆုံနေရတဲ့ဆေးလိပ်တောက်သုံးမှုအကြောင်းကိုမညွညွလင်ကပြောပြထားပါတယ
်။ကမ္ဘာပေါ်မှာ secret ဆေးလိပ်တောက်သုံးသူနှုံတဖြည်းဖြည်းကျဆင်းလာပေမဲ့နှစ်စဉ်လူပေါင်း၈တန်းလောက်ဟာဆေးလိပ်တောက်သုံးမှုနောက်ဆက်တွဲအကျိုးဆက်တွေကြောင့်တည်ဆုံနေကြရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကြီးကပြောဆိုထားပါတယ်။ဒါကြောင့်လဲကုလသမဂ္ဂကလွန်ခဲ့တဲ့1989ခုနှစ်ကအတည်ပြုခဲ့တဲ့ World No Tobacco Day ကမ္ဘာဆေးလိပ်ကင်းစင်ရေးနေ့ကိုနှစ်စဉ်မေလ31ရက်နေ့မှာသတ်မှတ်ထားပြီးဆေးလိပ်တောက်သုံးမှုကျဆင်းရေးနဲ့ဆေးလိပ်ကြောင့်ဖြစ်လာမဲ့ကျိုးဆက်ရောဂါဝေဒနာတွေမဖြစ်လာစေဖို့အတွက်ကမ္ဘာနေရာအနှံ့မှာပညာပေးလုပ်ငန်းစဉ်တွေဆောင်ရွက်နေတာပါအခု2024ကမ္ဘာဆေးလိပ်ကင်းစင်ရေးနေ့ကိုတော့ဆေးရွက်ကြီးကနေထုတ်လုပ်မှုတွေဖြစ်တဲ့ secret ဆေးလိပ်စတဲ့ဈေးကွက်ဆွဲဆောင်တဲ့နည်းလမ်းတွေကိုအစိုးရတွေအနေနဲ့ကာကွယ်ပေးဖို့တိုက်တွန်းဆောင်ရွက်နေတဲ့လူငယ်တွေအတွက်အထူးနေရာပေးပြီးနိုင်ငံတကာမှကျင်းပသွားဖို့စီစဉ်ထားပါတယ်။လုပ်ငန်းရှင်တွေကသူတို့ရဲ့တသက်တာအကျိုးအမြတ်အတွက်ဈေးကွက်တွေကိုလူငယ်တွေအပေါ်အထူးကပြမှတ်ထားပြီးဆေးလိပ်နဲ့ secret တောက်သုံးမှုအသစ်တွေများလာအောင်လှုံ့ဆော်လာတာဖြစ်တယ်လို့လဲ WHO ကပြောဆိုထားတာပါ။အခုဆိုရင်အရွယ်မရောက်သေးတဲ့ကလေးတွေရဲ့ e-secret တောက်သုံးသူအရေးအတွက်ဟာအရွယ်ရောက်ပြီးသူတွေတောက်သုံးမှုထက်ပိုများလာနေပြီးကမ္ဘာအနှံ့အသက်73နှစ်ကနေ15နှစ်ကြားအရွယ်ခန့်မှန်းကြည့်38တန်းလောက်ဟာဆေးရွက်ကြီးနဲ့ဆက်ဆက်ထုတ်လုပ်တာတွေကိုတောက်သုံးနေကြတယ်လို့လဲဖော်ပြထားပါတယ်။ ဆင်းရဲကြီးနဲ့ဆက်ဆက်ထုတ်လုပ်တဲ့ secret စေးလိစတဲ့အရာတွေကိုကမ္ဘာတဝန်းသုံးဆွဲနေကြတဲ့သူခက်မှန်းကြီးတန်း 1200 ကျော်လောက်ရှိပြီးအဲ့ဒီထဲက 80 ရာခိုင်နှုန်းဟာဆင်းရဲတဲ့အဆင့်နဲ့ဆင်းရဲမှုအလေအလတ်အဆင့်ရှိတဲ့နိုင်ငံတွေကသူတွေဖြစ်ကြပါတယ်ဒါအပြင်ဆေးလိပ်တောက်သုံးမှုကြောင့်နှလုံးရောဂါ၊ကင်ဆာ၊နေဖြတ်တာ၊ခလေးမွေးဖွားမှုခက်ခဲတာစတဲ့ကျန်းမာရေးဆိုင်ရာထိခိုက်မှုတွေလည်းအများကြီးရှိတယ်လို့ကျန်းမာရေးဆိုင်ရာပညာရှင်တွေကပြောဆိုထားတာပါ။ဒါအပြင်ဆေးလိပ်တောက်သုံးသူတွေကြောင့်ဆေးလိပ်မတောက်တဲ့ပတ်ဝန်းကျင်ကသူတွေကိုပါတဆင့်ထိခိုက်စေပြီးဒီအကျိုးဆက်ကြောင့်ဆေးလိပ်မတောက်တဲ့သူပေါင်းတသန်း3သိန်းလောက်ဟာနှစ်စဉ်သေဆုံးရတယ်လို့လည်းကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ် secret တွေနဲ့ဆေးလိပ်တွေရဲ့အဓိကကုန်ချမ်းဖြစ်တဲ့ဆေးရွက်ကြီးဈေးကွက်အကြီးမားဆုံးနိုင်ငံတွေကတော့ကမ္ဘာလူဦးရေအများဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံပါပဲလူဦးရေတန်း 1,450 ကျော်ရှိတဲ့တရုတ်နိုင်ငံမှာတစ်နှစ်ကိုဆေးရွက်ကြီးတန်ချိန်2တန်းကျော်အသုံးပြုကြပါတယ်ဒုတိယကတော့အိန္ဒိယနိုင်ငံမှာတစ်နှစ်ဆေးရွက်ကြီးတန်ချိန် 5,600 သုံးဆွဲမှုရှိပါတယ်တတိယကတော့ဂျပန်နိုင်ငံမှာလူဦးရေရဲ့အရွယ်ရောက်ပြီးသူ20ရာခိုင်နှုန်းဆေးလိပ်တောက်သုံးမှုရှိတဲ့ဂျပန်နိုင်ငံမှာဆေးရွက်ကြီးတန်ချိန်3,300ကျော်အသုံးပြုမှုရှိတာပါ The World Factbook ရဲ့2020ခုနှစ်နောက်ဆုံးပြုစုထားတဲ့အချက်လက်တွေရတော့ကမ္ဘာမှာဆေးရွက်ကြီးဆက်ဆက်ဆေးလိပ် secret စတာတွေအသုံးပြုမှုအများဆုံး10နိုင်ငံကိုကြည့်ရင်နံပါတ်1ကနော်ရူးကျွန်းနိုင်ငံဖြစ်ပါတယ်နိုင်ငံလူဦးရေရဲ့ 48.5% ခန့်နှုန်းဆေးလိပ်တောက်သုံးကြတာပါဒုတိယနေရာမှာရှိတာကမြန်မာနိုင်ငံမှာမြန်မာနိုင်ငံမှာလူဦးရေရဲ့ 44.1% ခန့်နှုန်းကဆေးလိပ်တောက်သုံးကြတယ်လို့ဖော်ပြထားပါတယ်တတိယကတော့ကီရီဘာတီကျွန်းနိုင်ငံဖြစ်ပါတယ်လူဦးရေရဲ့ 40.6% ခန့်နှုန်းဆေးလိပ်သုံးဆွဲပါတယ်ဆာဗီးယားနိုင်ငံကတော့သရုတ်ထနေရာမှာရှိပြီးလူဦးရေ 39.8% ခန့်နှုန်းဆေးလိပ်တောက်သုံးတာပါ။နံပါတ်5နေရာမှာတော့ပါပူအနျူဂီနီနိုင်ငံရှိတာပါ။လူဦးရေ 39.3% ခန့်နှုန်းဆေးလိပ်တောက်သုံးမှုရှိပါတယ်။တီမိုလစ်နိုင်ငံကတော့ကမ္ဘာအဆင့်နံပါတ်6နေရာမှာရှိပြီးလူဦးရေ 39.2% ခန့်နှုန်းဆေးလိပ်တောက်သုံးပါတယ်။ဘူဂေးရီးယားနိုင်ငံကအဆင့်9ရှိပြီး39ရာခိုင်နှုန်းဆေးလိပ်တောက်သုံးပါတယ်။လေဘနွန်နိုင်ငံကအဆင့်10နေရာမှာရှိပါတယ်။38.2ရာခိုင်နှုန်းဆေးလိပ်တောက်သုံးတာပါ။အင်ဒိုနီးရှားနိုင်ငံကတော့အဆင့်9နေရာမှာရှိပါတယ်။လူဦးရေ 39.6 ရာခိုင်နှုန်းဆေးလိပ်တောက်သုံးတာပါ။နောက်ဆုံးအဆင့်30ကတော့လတ်ဗီးယားနိုင်ငံဖြစ်ပါတယ်။လူဦးရေ 39 ရာခိုင်နှုန်းဆေးလိပ်တောက်သုံးမှုရှိရပါတယ
်။သတင်းတွေကသုတအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ။နေ့စဉ်လူသန်းနဲ့ချီပီးသေဆုံးရတဲ့ဆေးလိပ်တောက်ခြင်းနဲ့ပတ်သက်တဲ့သတင်းစရာတချို့ကိုတင်ပြခဲ့တာပါ။ VO ရဲ့တင်းငွေနေနဲ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုပြောပြပေးပါဦးမယ်။အစ္စရေးတပ်ဖွဲ့ဝင်တွေဟာဂါဇာကမ်းမြောင်ဒေသတစ်လျှောက်ဟာမတ်အဖွဲ့တွေကိုအချိန်မြင့်ဆစ်ဆင်နေပေမဲ့တစ်ဖက်မှာလာမယ့်သတင်းပတ်တဲမှာစစ်ဆိုင်ညှိနှိုင်းမှုအသစ်ပြန်ဆနိုင်ဖို့အလားအလာတွေရှိနေတယ်လို့ထိရှားလွယ်တဲ့အခြေအနေတွေကြောင့်အမည်မဖော်လို့တဲ့တာဝန်ရှိသူတူကစနေနေ့မှာပြောဆိုပါရဲအစ္စရေးရဲ့မော့ဆက်စ်ထောက်လှမ်းရေးအကြီးအကဲကအမေရိကန် CIA ထောက်လှမ်းရေးအကြီးအကဲဝီလျံဘန့်ကာတာဝန်ကြီးချုပ်တို့နဲ့တွေ့ဆုံပြီးနောက်အခုလိုရလာဖြစ်ပေါ်လာတာလို့ဆိုပါရဲထိုင်ဝမ်ကျွန်းအနီးတဝိုက်တရုတ်နိုင်ငံရဲ့စီးရဲလေ့ကျင့်မှုအပေါ်အမေရိကန်ပြည်ထောင်စုကအထူးစိုးရိမ်မိကြောင်းနိုင်ငံသားရေးဝန်ကြီးဌာနကစနေနေ့မှာထုတ်ပြန်ခဲ့ပြီးထိန်းထိန်လှုပ်ဆောင်ကြဖို့အထူးတိုက်တွန်းတဲ့အကြောင်းပြောဆိုပါတယ်။အခုလအစောပိုင်းကရုရှားတပ်တွေအလုံးအရင်းနဲ့ဝင်ရောက်ခဲ့တဲ့ယူကရိန်းအရှေ့မြောက်ပိုင်းကခါခီဖ်ဒေသမှာယူကရိန်းတပ်ဖွဲ့တွေကတိုက်ပွဲတွေပြန်လည်ထိန်းချုပ်ထားနိုင်တဲ့အနေအထားရှိနေပြီလို့ယူကရိန်းသမ္မတဗလာဒီမာဇယ်လင်စကီကတောက်ကြနေညပိုင်းဗီဒီယိုမိန့်ခွန်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ။သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်စီးစင်းတွေကိုတောင်းထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ဂျိမ်းစ်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။ ကျွန်တော်တို့ရဲ့ VOA ရဲ့တင်းငွေနေနေမနေ့ပတ်အတန်းတွေစီစဉ်နေလဲဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်းတဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်များလဲဘေးရန်တွေခင်ဝေးကြပါစေ